ဒီနေ့1380ပြည့်နှစ်ကဆောင်လာပြည့်ကျော်10ရက်နေ့တောင်ကြီးမြို့မုဂဝိပဿနာအဖွဲ့အစည်းအမှတ်25ရက်တရားဌာနဖြစ်တဲ့ဤသာဓမယုံကြည်မှကျင်းပပြုလုပ်အပ်သောမုဂဝိပဿနာ10ရက်တရားစခန်းပွဲမှာခဏကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။ပဋိစ္စသမုပ္ပါဒ်တရားတော်များမဟောကြားကြမီမနာကြားကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တ၃ခြင်းရွတ်ဆုံ၍ပူဇော်ကရောကြပါကုန်သို့။နမောတတ္တသဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအားလုံးသောယောဂီအပေါင်းတော်ကောင်းတို့မိမိတို့ယားထားတဲ့ခန္ဓာကိုယ်ကြီးဟာပဋိစ္စသမုပ္ပါဒ်နည်းနဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်ကြီးဖြစ်ပါတယ်ဟုတ်ရလားပဋိစ္စသမုပ္ပါဒ်နည်းနဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်ကြီးပါပဲဒီတော့ပဋိစ္စသမုပ္ပါဒ်နည်းနဲ့တည်ဆောက်ထားတဲ့ခန္ဓာကိုယ်ဆိုတော့ဘလုံးနည်းနဲ့တိစောက်ထားတယ်လေမိရဲ့အချင်းချုပ်အားဖြင့်ပြောရင်အားလုံးသိတဲ့အတိုင်းပဲသင်္ခါရပစ္စယပါတယ်လေဝိညာဉ်ဖြစ်တော့ခန္ဓာဘယ်နှပါးဖြစ်တော့အရိခန္ဓာ၅ပါးကိုဘလုံးခေါ်လဲဝိညာဉ်နာယုတ်တလာယရဏဖတ်တာဝေရဏဒီလိုခေါ်ပါတယ်အရိခန္ဓာ၅ပါးသည်ယုံနာတို့ရဲ့သဘာဝအတိုင်းဖြစ်ပြီးရင်တည်တက်နေတာကပြည့်စည်သွားတာဒီတော့ဟောဒီယုံနာခန္ဓာ၅ပါးဖြစ်လာတာကိုပါဠိလိုတော့ဇာတိလို့ဒီလိုခေါ်ပါတယ်ခန္ဓာ၅ပါးပြည့်စည်သွားတာကိုတော့မရဏလို့ဒီလိုခေါ်တယ်ပေါ့အဲ့ဒီဖြစ်ခြင်းနဲ့ပြည့်ခြင်းတစ်ခုကြားရမှာအပြည့်ကိုရှေ့ရှုနေတဲ့သဘာဝလေးကိုတော့ဇရာလို့ဒီလိုမခေါ်ဘူးလားခေါ်လားဇာတိရဲ့သရာရဲ့မရဏဇာတိသရာကဖြစ်တာမရဏသရာကပြတ်တာဘယောဘယ်နာဘယ်ခန္ဓာပဲဖြစ်ဖြစ်ဖြစ်လာပြီးရင်အပြတ်မှလမ်းဆုံးတာကြီးပဲလောကဝေါ်ဟာရအားဖြင့်ပြောမယ်ဆိုရင်မွေးလာပြီးရင်အသေးမှလမ်းဆုံးပါလေမွေးလာပြီးရင်အသေးမှလမ်းဆုံးပါလေဒီတော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောမွေးပြီးရင်သေတတ်တဲ့သဘောသည်တခြားရဲ့လမ်းစဉ်လားခန္ဓာရဲ့လမ်းစဉ်အဲ့ဒီလမ်းစဉ်ကြီးကိုဘယ်လိုကပေးထားတယ်လဲမေးရင်ဟောဒီပရိစ္ဆသမုပ္ပါဒ်တရားကပေးထားတာပါဘယ်လိုကဖန်တီးပေးထားတာလဲမေးရင်ပရိစ္ဆသမုပ္ပါဒ်တရားကဖန်တီးပေးထားတာပါဘယ်လိုနည်းနဲ့ဖြစ်လာတာလဲမေးရင်ပရိစ္ဆသမုပ္ပါဒ်နည်းနဲ့ဖြစ်လာတာလို့မှတ်ပါနော်ဒါလေးကိုခေါင်းကြီးတို့ကနေ့အကျယ်တော်ဝင်ရှင်းလင်းပြီးတော့ပြောပြမှဖြစ်ပါတယ်။မောဂုတ်ဆရာတော်ဘုရားကြီးကဟောဒီပရိစ္ဆသမုပ္ပါဒ်နည်းနဲ့ခန္ဓာလေးတွေဖြစ်ပုံကိုဟောဒီသဝိုင်းကြီးနဲ့တရကတင်ပြီးတော့မပြခဲ့ဘူးလားပြခဲ့။အိမတန်ကျေးဇူးများပါတယ်။ဟောဒီသဝိုင်းဒီမိမိတို့ရဲ့တဏ္ဍာမှာဖြစ်နေတဲ့ခန္ဓာဖြစ်စဉ်လို့အဲ့ဒီလိုသဘောပေါက်ပါအရိသဝိုင်းကြီးကိုကြည်ပြီးတော့တို့ခန္ဓာတွေဟာလည်းပဲဒီအတိုင်းပဲဖြစ်နေတာပါလားလို့ဒီလိုသဘောပေါက်လိုက်မယ်ဆိုရင်သဝိုင်းကြီးကိုကြည်နေရင်ကြည်နေရင်လည်းပဲတံဝေကဉာဏ်နေရပြီးတော့တံဝေကဉာဏ်မှဒီဝိပဿနာဉာဏ်ကိုဖြစ်စေပြီးတော့ဝိပဿနာဉာဏ်မှလောကုတ္တရာမဉ္ဇဉ်ဘုံဉာဏ်ရလို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်ကြပါတယ်ဒါကြောင့်ဟောဒီသဝိုင်းကြီးမှာပြတဲ့တံဝေကသ သဝိုင်းကြီးကပြတဲ့ခန္ဓာဖြစ်စဉ်ကိုကြည့်ပြီးတော့တံဝေကဉဏ်ရအောင်ယူတတ်ဖို့မလိုဘူးလားလို့လားဟောဒီသဝိုင်းကြီးကိုကြည့်လိုက်မယ်ဆိုရင်အလဲကောင်တဲ့တဲ့မှာအဝိုင်းကလေးတစ်ခုပြထားတယ်နော်အပြင်ဘက်မှာလည်းအဝိုင်းကြီးတစ်ခုမပြဘူးလားပြထားလားဟောပြီးအဝိုင်းနှစ်ခုရှိတယ်အဲ့ဒီအဝိုင်းနှစ်ခုကိုဆက်သွယ်ပေးထားတာကဟောဒီမှာအပြာစင်းကြီးလေးကြောင်းနဲ့ဟောဒီနေရာမှာကတော့ခွန်ကြီးတို့အမဲနဲ့ရေးထားတော့အမဲစင်းပေါ့နော်မဟုတ်ဆရာတော်ဘုရားကြီးရဲ့ဇဝိုင်းစာရွက်များမှာအပြာရောင်နဲ့ရှင်းမွန်းထားပါတယ်ဟောဒီနေရာမှာတော့အမဲရောင်ပေါ့ဟောဒီအမဲရောင်ဖြစ်တဲ့အစင်းကြီးဘယ်နှချောင်းနဲ့လေးချောင်းစာအဲ့ဒီလေးချောင်းဒီဟောဒီဇဝိုင်းကြီးနဲ့ကိုယ်ကိုဆက်သွဲပြီးတော့ပေးထားတဲ့အစင်းကြီးလေးကိုပါပဲအဲ့ဒီလိုဆက်သွယ်ထားပြီးတော့ဟောဒီသဝိုင်းကြီးကိုလည်ပတ်အောင်ပြုလုပ်ပေးတာကဘာကပြုလုပ်ပေးသလဲဆိုရင်တဲ့ဟောအပေါ်မှာမြားတရံအနီရောင်ပြမထားဘူးလားအဲ့ဒီအနီရောင်ပြထားတဲ့မြားရဲ့တဝက်တစ်ပြက်ကဟောဒီအောက်မှာလာပြီးတော့ဆက်ထားပါတယ်နော်အဲ့ဒီနှစ်ခုပေါင်းလို့ရှိရင်တဲ့မြားကြီးတည်းလို့ဒီလိုသဘောပေါက်ပါအဲ့ဒီမြားတွေဘယ်နေရာမှာရှိရမယ်မြားလဲလို့မေးရင်အလဲကောင်မှာရှိတဲ့ဇဝိုင်းထဲမှာရှိရမယ်ဗျာဟုတ်ရလားဘာဖြစ်လို့အဲ့ဒီပေါ်တရာပြထားတာလဲလို့မေးတဲ့အခါကျတော့ဟောဒီဇဝိုင်းကြီးကိုမဟုတ်ဆရာတော်ဖရာကြီးကလဲပင်ကြီးတရံသတ်မှတ်ထားပါလေလဲပင်ကြီးမှာအတွင်းကဗရောင်းရှိတယ်အပြင်ကအကုတ်တံပါခွေးတွေရှိတယ်သူတို့တကူဆက်ပေးထားတာကဓာတ်တွေရှိတယ်။ဗြဟ္မကြီးထဲမှာဝင်ရိုးကြီးရှိတယ်။ဒါကိုမျက်စိနဲ့ပေါ်အောင်ကြည့်လိုက်။ဟောဒီအလဲကောင်ကဆဝိုင်းကိုဗြဟ္မလို့ဒီလိုမှတ်လိုက်ပေါ့နော်။အပြင်ဘက်ကဆဝိုင်းကတော့အကုတ်တမခွေ။ဟောဒီအမဲစင်းကြီးလေးကူကိုတော့ဓာတ်ကြီးလေးကူလို့ဒီလိုမှတ်လိုက်ပါ။အခုနပြောခဲ့တဲ့အပေါ်တစ်ပိုင်းအောက်တစ်ပိုင်းပြထားတဲ့မြားကြီးကတော့ဝင်ရိုးလို့ဒီလိုမှတ်လိုက်။ဟုတ်ရလား။ဟုတ်ပြီ။အဲ့ဒီဝင်ရောင်းနဲ့ဟောဒီပရောင်းနဲ့အများနဲ့ဆက်သွယ်ပြီးတော့ဟောဒီလဲပင်ကြီးကိုလဲပတ်အောင်မလုံးနိုင်ဘူးလားလုံးနိုင်လားဒီတော့ဟောဒီလဲပင်ကြီးလဲပတ်နေတာဒီဝင်ရောင်းပရောင်းတို့ရဲ့အစွမ်းကြောင့်လဲပတ်နေတာလို့ဒီလိုမှတ်လိုက်ပေါ့ဒါကဥပမာပြောတာနော်မဟုတ်ဆရာတော်ဘုရားကြီးကမြတ်စွာဘုရားဟောခဲ့တဲ့ပရိစ္ဆေသမုပ္ပါဒ်နေရဘယ်လိုပုံဖော်ပေးထားသလဲလို့မေးရင်ဟောဒီမြားကြီးနဲ့တူတဲ့ဝင်ရိုးကိုအာတော်တရားလေးပါလို့ဒီလိုမှတ်လိုက်ပါ။ဘာတရားလဲ။အာတော်တရားလေးပါ။အာတော်တရားလေးပါနဲ့အခြေခံပြီးတော့ဟောဒီလဲပင်ကြီးနဲ့တူတဲ့ခန္ဓာဖြစ်စဉ်ကြီးလက်ပတ်နေလိမ့်မယ်လို့ဒီလိုကြိုတင်ပြီးတော့တွေးကြည့်လိုက်ပေါ့။နော်။ဒီတော့ဟောဒီမြားကြီးသည်ဝင်ရိုးတရံပြထားပါတယ်။အဲ့ဒီဝင်ရောဒီဘယ်လိုလဲမေးရင်အာတော်တရား၄ပါးဖြစ်ပါတယ်မှတ်မိတယ်နော်ဘုရားကြီးကဝင်ရောတရံပြထားတာအဲ့ဒီဝင်ရောဆိုတာဘယ်လိုနဲ့ဥပမာတင်ထားလဲအာတော်တရား၄ပါးနဲ့ဥပမာတင်ထားတယ်ဟောဒီလေတော်ကဆက်ဝိုင်းပြီးပထောင်တရံပြထားတာပါအဲ့ဒီပထောင်ကိုလည်းပဲအဝိဇ္ဇာနဲ့တဏ္ဍာတရားနှစ်ပါးနဲ့ဥပမာပေးထားပါတယ်။ဘယ်နှပါးလဲ။အဝိဇ္ဇာနဲ့တဏ္ဍာ။ကြည့်ဒီဘက်ကိုကြည့်လိုက်တဲ့အခါကျတော့မဲစင်းကြီး၄ခုကတောက်၄တောက်အဖြစ်နဲ့သတ်မှတ်ထားပါတယ်။အဲ့ဒီတောက်၄တောက်ကတော့ဘယ်လိုလဲဆိုရင်ကံ၄မျိုးကိုပြောထားပါတယ်။ဘာလဲ။ကံ၄မျိုးပေါ့နော်။အဲ့ဒီကံ၄မျိုးတိဟုသောတောက်၄ခုပရောင်းလေးဟူသောဝိဇ္ဇာတဏှာကိုခြေခံပြီးတော့ဘယ်နေရာမှာသွားပြီးတော့ထောက်ထားသလဲမေးရကုသံပတ်ခွေနဲ့တူတဲ့ဟောဒီစက်ဝိုင်းကြီးမှာလာပြီးတော့မထောက်ဘူးလားထောက်တာဒီတော့ကုသံပတ်ခွေဒီအခုနပြောခဲ့တဲ့ဖြည်ပြီးရင်ပြတ်တတ်တဲ့သဘောမွေးပြီးရင်သေတတ်တဲ့သဘောတနည်းအားဖြင့်ပြောတော့ဇရာမရဏကိုမပြောဘူးလားပြောတာကဲဒီတော့တော့ကြီးကျော်အားဖြင့်ပြောလိုက်မယ်ဝေယောတိတခြားလားအာတော်တရား၄ပါးလားဝင်ရောကအာတော်တရား၄ပါးပရောဟိတရာလဲတခြားလားအဝိဇ္ဇာတဏှာလား အဝိဇ္ဇာတဏ္ဏဒေါဋိသရာတခြားလားကံနေလားအကောတ္တံဘခွေသရာတခြားပြောတာလားသရမရဏပြောတာလားအဲ့ဒီပုံမှန်သရံနဲ့ဟောဒီစဝိုင်းကြီးကိုဒီစောက်ထားတယ်လို့ဟောဒီတရားတွေနဲ့မိမိတို့ရဲ့ခန္ဓာဖြစ်စဉ်ကြီးကိုပဋိစ္စသမုပ္ပါဒ်နိလယဒီစောက်ထားပါတယ်တဲ့နော်အဲ့ဒီတော့ဒီသောက်တာတော့ဟောဒီစဝိုင်းကြီးကိုဒီလောက်ကြည့်ရင်သဘောပေါက်တော့ပါပြီ။ဟုတ်ရဲ့လား။တာရကာလေးကနေပြီးတော့ခေါင်းကြီးတော့တဘာဝကိုပြောကြည့်ကြရအောင်။တဘာဝပြောကြည့်တဲ့အခါကျတော့ပင်ရင်းအခြေခံကတခြားလားအာတော်တရားလေးပါလား။ဘယ်လိုတွေပါလဲ။ကာမတဘာရဲ့ဘဝတဘာရဲ့ဒိဋ္ဌာတဘာရဲ့အဝိဇ္ဇာတဘာရဲ့အာတော်တရားဘယ်နှပါလဲ။အာတော်တရားလေးပါ။အဲ့ဒီအတော်တရားလေးပါးကဘလောက်တော့စွန့်ချက်တလဲလို့မေးရင်ဘုန်းတော်ပရိသတ်တွေနော်အင်မတန်အံ့ဩတော်မယ်မြတ်စွာဘုရားကပြောတယ်အာတဝသမှုတရားအဝိဇ္ဇာသမှုတရားတဲ့ဟုတ်လားဟောဒီအတော်တရားတွေမိမိတို့ရဲ့တဏ္ဍာမှာရှိနေမယ်ဆိုရင်အဝိဇ္ဇာတရားလည်းဘယ်တော့မှမကုန်နိုင်ဘူးတဲ့ဟုတ်ရဲ့လားအာတော်တရားရှိနေရင်အဝိဇ္ဇာကုန်မလားအဝိဇ္ဇာမကုန်ဘူးအဝိဇ္ဇာတရားဖြစ်ကိုဖြစ်နေအောင်ပါလေတဲ့ဒီတော့ဘုန်းကြီးတို့ပိဋကတ်တွေကသံသရာကျင်လည်ခြင်းရဲ့အစဝိဇ္ဇာတဏ္ဍကလို့မပြောဘူးလားပြောတာမူလတရားဘယ်နှပါလဲဘယ်သူတွေပါလဲအဝိဇ္ဇာတဏ္ဍမူလနှစ်ဖြာဟုတ်ရဲ့လားရှင်းပိုင်းသံသရာကျင်လည်ခြင်းရဲ့အစဒီဘယ်လိုပါလဲအဝိဇ္ဇာနံပါတ်1အကွက်ချိန်မှာအဝိဇ္ဇာရေးထားတယ်ဟုတ်လားအဝိဇ္ဇာကြောင့်သင်္ခါရဖြစ်တဲ့သင်္ခါရကြောင့်နံပါတ်1အကွဲဆိုတဲ့ခန္ဓာ၅ပါးရတယ်။အဲ့ဒါကိုသံသရာရဲ့ရှေ့ပိုင်းလို့ဒီလိုမှတ်လိုက်ပါ။ဒီတော့သံသရာရဲ့ရှေ့ပိုင်းရှေ့ပိုင်းသံသရာဖြစ်အောင်ဖန်တီးပေးတတ်တဲ့အကြောင်းတရားဒီအဝိဇ္ဇာ။နော်။အဲနောက်ပိုင်းသံသရာကြတော့နံပါတ်1အကွဲပြီးတဲ့အခါမှာနံပါတ်3အကွဲကနောက်ပိုင်းသံသရာနော်။အဲ့ဒီနောက်ပိုင်းသံသရာသည်နံပါတ်3နဲ့နံပါတ်4နံပါတ်3အကွဲမှာအစကဘယ်လိုရှိတော့အဲ့တဏှာရူပါရကံဆိုတဲ့တရား3မျိုးကြောင့်နံပါတ်4အကွဲခန္ဓာတွေအစ်စ်မရဘူးလားရတဏှာပိုင်းတန္တရာနောက်ပိုင်းတန္တရာကျင်လည်ခြင်းရဲ့အစသည်တဏှာဟုတ်ရလားရှေ့ပိုင်းတန္တရာကျင်လည်ခြင်းရဲ့အစသည်အဝိဇ္ဇာနောက်ပိုင်းတန္တရာကျင်လည်ခြင်းရဲ့အစကအလုံးပေါင်းလိုက်တော့တန္တရာကျင်လည်ခြင်းရဲ့အစလက်တဲ့တရားကံနှစ်ပါးဘယ်လိုပါလိမ့်အဝိဇ္ဇာနဲ့တဏ္ဍာအဲ့ဒီတရားနှစ်ပါးထဲမှာလည်းဘယ်လူကအခြေခံလဲမေးရင်အဝိဇ္ဇာကအခြေခံဘာဖြစ်လို့တော့ပရိစ္ဆသမုပ္ပါဒ်တရားပြထားကြတဲ့ကအဝိဇ္ဇာကစပြထားတာကိုဟုတ်တယ်မလားအဲ့တော့ခေါင်းတော်ပရိသတ်တွေကနားလဲထားတာအဝိဇ္ဇာကစပြီးတော့သံသရာကျင်နေတယ်အဝိဇ္ဇာရှိလို့အဝိဇ္ဇာဆိုတဲ့မူလတရားရှိလို့သံသရာကျင်နေနေရတာဒီလိုနားလဲထားတာကိုအခုအဝိဇ္ဇာရဲ့ဆရာပေါ်လာပြီဟုတ်ရဲ့လားအဝိဇ္ဇာဘယ်လိုကြောင့်ဖြစ်လဲအာသောတရားကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်လဲဒီတော့အာသောတရားဒီအဝိဇ္ဇာနဲ့ပို့ပြီးတော့အာနိသင်မချက်ဘူးလားချက်ဟောဒီအာသောတရားသာရှိနေဒီအဝိဇ္ဇာလည်းကင်းကုန်မကင်းဘူးတဲ့ဒါကြောင့်မလို့ခေါင်းတော်ပရိသတ်တွေကအဝိဇ္ဇာကြောက်เสียကောင်းတယ်ဆိုပေမဲ့လို့လည်းပဲသူ့တဲ့ပို့ကြောက်เสียကောင်းတာကဘယ်လိုပါလဲအာတော်တရားလေးပါနော်အဲ့ဒီအာတော်တရားလေးပါကဟောဒီနေရာမှာဝင်ရိုးကြီးလဲဘိန်ကြီးကိုဝင်ရိုးကြီးကနေပြီးတော့လဲပတ်အောင်ပြုလုပ်ပေးနေသလိုဘုန်းတော်ပရိသတ်တွေရဲ့ခန္ဓာဖြစ်စဉ်ဘဝသံတရာအဆက်ဆက်ကျင်လည်နေရအောင်လည်းပဲဘုလူကပြုလုပ်ပေးတော့ဟောဒီအာတော်တရားကပြုလုပ်ပေးနေတာဒီလိုမလားကဲကောင်းမြတ်အာတော်တရားလေးပါနံပါတ်1ကာမတဝဆိုတာကနော်ကာမရာဂကိလေသာကိုပြောတာ။ဘာကိလေသာလဲ?ကာမရာဂကိလေသာ။ကာမရာဂကိလေသာရှိမယ်ဆိုရင်ဟုတ်လား။မနေ့ကပြောခဲ့တဲ့အတိုင်းပဲ။လူဘုံနဲ့နတ်ဘုံကျင်လည်ရပါလိမ့်မယ်။ဟုတ်ရဲ့လား။ကာမရာဂကိလေသာရှိရင်ဘယ်ဘုံကိုကျင်လည်မှာလဲ။လူဘုံနဲ့နတ်ဘုံကျင်လည်ရပါလိမ့်မယ်နော်။နောက်တကဘဝတဝဆိုတာကတခြားလားဘဝဘဝရာကတဏလားဘဝရာကတဏလို့ခေါ်ပါတယ်เนาะတဏကိုနှစ်ပိုင်းပိုင်းတာတယ်ဟုတ်လား ကာမရာဂဒနာရဲ့ဘဝရာဂဒနာရဲ့ဘယ်နှပိုင်းလဲကာမရာဂဒနာသည်ကာမရာဂဒနာရှိရင်ဘယ်ဘုံလေးမှာကျင့်လည်နိုင်တော့လူဘုံနဲ့နတ်ဘုံဘဝရာဂဒနာကမြမဘုံမှာကျင့်လည်နိုင်တယ်ဟုတ်လားဘဝဘုံမှာကျင့်လည်အောင်သူကကျေးဇူးပြုပေးတတ်ပါတယ်နော်ဒီတော့ဟောဒီကာမသဝနဲ့ဘဝသဝနှစ်မျိုးလုံးရှိပြီဆိုကြတဲ့ကဘုန်းတော်ပြိသက်တွေ30ဘောကျင်လေဖို့မသိကြဘူးလားသိပါပါဘုရားကျွန်တော်တက္ကနာပါတော့ကရှာလာဒိဋ္ဌသဝလားသိပါပါဘုရားဒိဋ္ဌသဝဆိုတာကဒိဋ္ဌိလို့ခေါ်ပါတယ်နော်ဒိဋ္ဌိကာမသဝကတဏဘဝသဝကလည်းတဏဒီကုပေါင်းလိုက်ပေါ့နော်ဒီကုပေါင်းလိုက်တော့ရှာလာတဏလားဒိဋ္ဌသဝဆိုတာဘာလဲဒိဋ္ဌိအဲ့ဒီဒိဋ္ဌသဘောတည်းဒိဋ္ဌိရှင်းနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ကအပယ်လေးပါးသံသရာမှာမလွတ်နိုင်ပါဘူးတဲ့ဟုတ်လားဒါတော့ဒိဋ္ဌသဘောကအဓိကဘယ်ဘုံကိုရောက်စေတတ်တဲ့တရားပါလဲအပယ်လေးဘုံကိုရောက်စေတတ်တဲ့တရားကျန်တော်ကနံပါတ်လေးကတခြားလားအဝိဇ္ဇသဘောလားအဝိဇ္ဇသဘောတရားအဝိဇ္ဇအဝိဇ္ဇတရားမောဟနော်ခေါ်ရင်မောဟဆိုတဲ့တရားဒီတဲ့ဒိဋ္ဌိနဲ့လည်းရှင်းတယ်တဏှာနဲ့လည်းရှင်းတယ်ဟုတ်ရဲ့လားမောဟဆိုတဲ့တရားတွေပါတယ်လေဒိဋ္ဌိနဲ့လည်းရှင်တယ်တဏှာနဲ့လည်းရှင်ဒါသိညုံစကားနဲ့ပြောလိုက်တာနော်တရားစကားနဲ့ပြောမယ်ဆိုလို့ရှိရင်မောဟဆိုတဲ့အဝိဇ္ဇာရှိနေရင်ဒိဋ္ဌိလည်းဖြစ်မယ်တဏှာလည်းဖြစ်မယ်ဟုတ်တယ်မလားပြန်ပြောမောဟဆိုတဲ့အဝိဇ္ဇာရှိရင်ဒိဋ္ဌိလည်းဖြစ်မယ်တဏှာလည်းဖြစ်မယ်ဒိဋ္ဌိဖြစ်တာဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တာဘယ်လိုကြောင့်ဖြစ်တော့တဏှာဖြစ်တာလည်းဘယ်လိုကြောင့်ဖြစ်တော့အဝိဇ္ဇာရှိရင်ဘယ်လိုဖြစ်မလဲအဝိဇ္ဇာရှိရင်ဘယ်လိုဖြစ်မလဲအတဏှာဖြစ်မယ်ဒီလိုဆိုတော့အဝိဇ္ဇာကပုံပြီးတော့ပင်ရင်မကြဘူးလားကြအဲ့ဒီအဝိဇ္ဇာသိပလျင်တခြားတရားလားအာသဝတရားလားအတူတူပါပဲဟုတ်ရဲ့လားအဲ့ဒီအာသဝတရားရှိလို့ဟောဒီအဝိဇ္ဇာရှိတယ်ဟောဒီအဝိဇ္ဇာရှိလို့ဒိဋ္ဌိဖြစ်တယ်ဒိဋ္ဌိဖြစ်လို့တဏှာတွေဖြစ်တယ်အဝိဇ္ဇာရဲ့ဒိဋ္ဌိရဲ့တဏှာရဲ့ဒီတရား၃မျိုးကဖန်တီးပေးလိုက်တာ30ဘုံမရောက်ဖက်နေလို့ရလားမရတော့ဘူးเนาะအဲ့ဒီလိုသွားတဲ့အခါကျတော့လည်းပဲဟောဒီဒိဋ္ဌိဆိုတဲ့တရားဒီသူကဘယ်လိုလဲရှင်းတယ်လဲပြီးတော့တဏှာနဲ့ရှင်းတာဘယ်လိုလဲရှင်းတော့တဏှာနဲ့ရှင်းတော့တဏှာလို့ပြောမယ်ဆိုလို့ရှင်ဒိဋ္ဌိကမပါဘူးလားပါအေးအဲ့ဒီတော့တဏှာဒိဋ္ဌိကိုတဏှာနဲ့သွားပေါင်းလိုက်တဲ့အခါကျတော့တရားကကျင့်လိုက်တယ်နှစ်မျိုးလည်းပဲရှိတော့တယ်ဘယ်လိုနဲ့ဘယ်လိုတော့အဝိဇ္ဇာရဲ့တဏှာရဲ့ဟောเนาะအကျေပါလဲတော့အသောတရားဘယ်နှပါလဲ၄ပါးအကျေချောလဲတော့ဘယ်နှပါလဲ၂ပါးဒါကြောင့်မလို့အသောတရား၄ပါးဒီဝင်ရုံးနဲ့တူတယ်အဝိဇ္ဇာတဏ္ဍာတိပြောင်းနဲ့တူတယ်ဟုတ်ရဲ့လားအသောတရား၄ပါးနဲ့ဝိဇ္ဇာတဏ္ဍာတိအတူတူပါပဲနာမည်သာခွဲထားတာပါအသောတရား၄ပါးကအကျေအဝိဇ္ဇာတဏ္ဍာကအကျင်းအဲဒီလိုပဲဝင်ရုံးနဲ့ပြောင်းဆိုတာလဲသီးတဲ့နာမည်ပေါ်ပြောထားပြီမဲ့လို့လည်းပဲတကယ်တမ်းကျတော့လဲပင်ကြီးကိုလက်ပအောင်ပြုတ်လို့တဲ့နေရာမှာတီးကြစီတီးရှိနေတာလားအတူတူပေါင်းနေတာဒီတော့ဝင်ရောပြောင်းလို့ပေါင်းပြောလိုက်ပါတော့အဲ့ဒီတော့ဝင်ရောပြောင်းနဲ့တူတဲ့ဝိဇ္ဇာတဏ္ဍာမိမိတို့ရဲ့တဏ္ဍာမှာရှိနေပြီမရှိဘူးလားရှိနေလားဘယ်လိုပုံစံမျိုးနဲ့ရှိနေသလဲလို့မေးရင်တဲ့နော်ဩမိမိတို့ရဲ့တဏ္ဍာမှာမျက်စိနားနဲ့ကောင်လျှာကိုစိတ်ဆိုတဲ့ဒွါရတရားလေးတွေမရှိဘူးလားရှိမျက်စိဆိုတာကဟောဒီမျက်လုံးကြီးကိုပြောတာမဟုတ်ဘူးเนาะမျက်စိအကြည်ဓာတ်ကလေးကိုပြောတာမျက်စိအကြည်ဓာတ်ဆိုတော့ပုံမှန်တာမရှိဘူးသဘာဝတရားလေးဟုတ်လားဟောဒီမျက်လုံးကြီးထဲမှာရှိတဲ့မျက်တော်ခုနှစ်ထပ်ရဲ့အလဲကောင်းမှာเนาะတန်းအောင်ကောင်းပမာဏလောက်သောသွေးကလေးကိုမှီပြီးတော့မျက်စိအကြည်ဓာတ်ကလေးတီးတယ်လို့ဒီလိုဆိုတယ်ဒါအဖြစ်ဒီမှာရဲ့စကားเนาะအကုကရမျက်စိနဲ့မြင်ရသလားမီးတော့သဘာဝတရားကလေးကိုမျက်စိနဲ့ကြည့်လို့မရဘူးဒီသဘာဝတွေမရတာလားမဟုတ်ဘူးဘယ်သဘာဝကမှမျက်စိနဲ့ကြည့်လို့မရဘူးနော်စိတ်ကိုလည်းမျက်စိနဲ့ကြည့်လို့ရလားစိတ်တည်းကိုရလားရုပ်ဆိုတာလည်းရလားမျက်စိနဲ့ကြည့်လို့ရတဲ့ရုပ်ကြီးကပုံမှန်သဏ္ဍာန်ကြီးပဲကြည့်လို့ရမယ်ဟုတ်ရဲ့လားပုံမှန်သဏ္ဍာန်ကြီးပဲပကတိမျက်စိနဲ့ကြည့်လို့ရခြင်းရမယ်တကယ်ရုပ်အစ်စ်တရားကလေးတွေကသဘောတရားလေးတွေဖြစ်တဲ့အတွက်ပကတိမျက်စိနဲ့ကြည့်လို့ရလားဘာနဲ့မှကြည့်မလဲအញ្ញံမျက်စိနဲ့မှကြည့်မှာဒီတော့ဘုန်းကြီးတို့ကလည်းပဲပကတိမျက်စိနဲ့မြင်အောင်မပြနိုင်ဘူးဟုတ်ရဲ့လားအေးဉာဏ်နဲ့ကြည့်လို့ရနိုင်တယ်ဟောဒီအကြည်ဓာတ်ကလေးတွေမျက်လုံးထဲမှာမရှိဘူးလားရှိဒီလိုပဲဟောဒီနားပေါက်ကြည့်အတွင်းထဲမှာလည်းပဲဉာဏ်မျက်စိနဲ့မှကြည့်လို့ရနိုင်တယ်နားအကြည်ဓာတ်ကလေးတွေရှိတယ်မွေးငင်းတွေလေးတွေမှီပြီးတော့နော်အနှာခေါင်းကြည့်တဲ့ ဟောဒီနှာခေါင်းပေါက်ကြီးတဲ့မှာရှိတယ်၊လျှာကြီးတဲ့လျှာပြင်ပေါ်မှာရှိတယ်၊ကာယကြီးတဲ့ဟောဒီခန္ဓာကိုယ်တစ်ခုလုံးမှာမရှိဘူးလားရှိလား။လက်ကလေးနဲ့ချီကြည့်လိုက်၊ချီမှန်သိတဲ့နေရာသည်ဘယ်လိုရှိတော့ကာယကြီးတဲ့ရှိတယ်။ချီမှန်မသိဘူးဆိုရင်အဲ့ဒီနေရာမှာကာယကြီးတာမရှိဘူး။ဟုတ်ရလား။အမရေကုန်ကလေးတွေပွားနေတယ်၊ချောင်းနေတယ်၊ချီမှန်သိလား။ကာယကြီးတာရှိရလားမရှိဘူး။အသံမင်းကလေးတွေအသားထဲမှာစိုက်နေတဲ့သံမင်းကြီးဆွဲထုတ်လိုက်မလားဘုလားနာလားကာယကြည်တာမရှိလို့လားရှိလို့လားအပြင်ဘက်မှာရှိတဲ့သံမင်းသွားဖြတ်နာရလားကာယကြည်တာမရှိဘူးအဲ့ဒီနည်းနဲ့မှတ်ပေါ့နော်အဲ့ဒီတော့ထိမှန်းသိတဲ့နာမည်ကျင်မဲ့ဆိုလို့ရှိရင်အဲ့ဒီနေရာဒီပါရှိတော့အဲထိမှန်းမသိဘူးမနာဘူးမကျင်ဘူးဆိုရင်ဒီလိုဆိုတော့ဒီကောလုံးမှာကာယကြည်တဲ့ရှိတဲ့နေရာကဒီကောလုံးဒီပါလောက်ဖြစ်နေတာပဲအဲ့ဒါကာယကြည်တဲ့ရှိတဲ့နေရာနော်ကဲနောက်တစ်ခါကျတော့မနောဆိုတာကတခြားမှမိတာလားဟရိယတို့မှမိတာလားဟရိယတို့မှမိပြီးတော့တည်နေတဲ့ဘဝစိတ်ကလေးကိုမနောလို့ခေါ်တယ်နော်စိတ်ဆိုတာလည်းတခြားသဘောမဟုတ်ဘူးသူလည်းအကြည်တာကလေးပါပဲသို့တော့မျက်စိနာတဲ့ကောင်လျာကိုဆိုတဲ့အကြည်တာကပတာဒဆိုတဲ့သကလုံးကိုပြောတာပတာဒဆိုတဲ့သကလုံးကိုကြည့်ပြီးတော့အကြည်တာလို့ပြောတာနော်မနောကျတော့ပပတရာဆိုတဲ့သကလုံးနဲ့အကြည်တာအကြည်ချင်းမတူဘူးဟုတ်လားကဲကောင်းမိတာဖြင့် ద్వార 6ပါးမိမိတို့ရဲ့တန်တမ်းမှာရှိပါတယ်။အဲဒီလိုရှိတဲ့အခါကျတော့အဲ့ဒီတရားတွေကဒီတန်းနေမှာမဟုတ်ဘူး။အပြင်ဘက်ကအာယုံတွေနဲ့မဆက်သွယ်ဘူးလားဆက်သွယ်လား။မျက်စိကြည်ဓာတ်တွေလူနဲ့ဆက်သွယ်တော့အသင်းနဲ့ဆက်သွယ်တယ်။ဟုတ်လား။အဲ့ဒီမျက်စိကြည်ဓာတ်အသင်းနဲ့ဆက်သွယ်လိုက်တဲ့အခါကျတော့မြင်စိတ်တွေမပေါ်ဘူးလားပေါ့။မြင်စိတ်တွေပေါ်တယ်။မြင်စိတ်တွေဘာလုပ်ငန်းကိုလုပ်တယ်လဲဆိုတော့မြင်တဲ့လုပ်ငန်းကိုလုပ်တယ်မြင်မှသိတဲ့လုပ်ငန်းကိုလုပ်တယ်။ဘာလုပ်ငန်းလုပ်လဲ။မြင်မှသိတယ်။မြင်မှသိတယ်ဆိုတာကစကားဖြစ်ပြောလိုက်တာတကယ်ကတော့အသင်းကိုသိလိုက်တာ။ဟုတ်လား။အသင်းကိုသိတဲ့စိတ်ဒီမြင်စိတ်ဒီလိုမှတ်ပေါ့နော်။အတန်ကိုသိတဲ့စိတ်ဒီကြားစိတ်အနံ့ကိုသိတဲ့စိတ်ဒီအရသာကိုသိတဲ့စိတ်ဒီတွေးကြည့်စရာကလေးကိုသိတဲ့စိတ်ဒီတွေးကြည့်စိတ်နော်တွေးကြည့်စိတ်သေးတော်စရာလေးကိုသိတဲ့စိတ်ဒီသေးတော်စိတ်ဟောစိတ်ဘယ်နှမျိုးပေါ့6မျိုးပေါ့အဲ့ဒီ6မျိုးပေါ်တဲ့အခါကျတော့အဲ့ဒီစိတ်တွေကလည်းပဲနော်စိတ်ဆိုတဲ့သဘာဝကသူကြီးတိုင်းနေလို့မရဘူးစတိသိမ့်နဲ့တွဲပြီးတော့နေရတာဒီတော့စတိသိမ့်နဲ့တွဲပြီးတော့နေပြီဆိုတော့စတိသိမ့်က52ပါးရှိတယ်ဟောဒီနေရာမှာ52ပါးလုံးပါမလာပြီးတော့52ပါးလုံးတော့မပါနိုင်ဘူးပေါ့နော်သုဆရာဆရာသိတော်တော်အရေးတော်ကလေးပဲပါမယ်ပေါ့ဟုတ်လားအနည်းဆုံးခဏပါပါမယ်တချို့70ပါတချို့70ပါ73ပါ20ပါ23ပါစသဖြင့်ပေါ့အရေးအတွက်မျိုးမျိုးတွေပါလာကြပါတယ်အဲဒီတော့ပါလာတဲ့စိတ္တိတ်တွေကခန္ဓာအနေနဲ့ပြောလိုက်တော့ဝေဒနာခန္ဓာသင်္ကြန်ခန္ဓာသင်္ခါရခန္ဓာစိတ္တိတ်ခန္ဓာက3ပါပင်ရင်းဖြစ်တဲ့စိတ်ခန္ဓာကဘာခန္ဓာတော့ဝิญญาณခန္ဓာဒီလိုမလားပရိစ္ဆသမောပတ်စကားနဲ့ပြောမယ်ဆိုလို့ရှိရင်မြေစိတ်တည်တခြားလားဝิญญาณလားဟောဒီမှာဝิญญาณလေးဖြစ်နေတာเนาะမျက်စိနဲ့ဆင်းတဲ့တိုက်တော့မြေစိတ်ပေါ်တယ်အဲ့ဒီမြေစိတ်တည်ပါလေတော့ဝิญญาณသူနဲ့တွဲပြီးတော့ဖြစ်တဲ့စတ္တိတွေကနာဟုတ်လားဝิญญาณကဘာခန္ဓာဝิญญาณရဲ့ခန္ဓာစတ္တိတွေကဘာခန္ဓာဝေရณะခန္ဓာပညာခန္ဓာသင်္ခါရခန္ဓာဟောပြီเนาะအဲ့ဒီစိတ်တွေစတ္တသိက်တွေကသူကြည်တည်နေတာမဟုတ်ဘူးယုတ်တရားရှိမှတည်လို့ရတာယုတ်မိမရပဲတည်လို့ရရဲ့လားယုတ်မိမရပဲနဲ့ပေါ်ကောမပေါ်နိုင်ဘူးဟုတ်လားတည်လို့မရတာတွေမဟုတ်ဘူးပေါ်ကောမပေါ်နိုင်ဘူးယုတ်မိရမှစိတ်လည်းဖြစ်တယ်စတ္တသိက်လည်းဖြစ်ဒီတော့မြင်စိတ်ဆိုတဲ့ဟောဒီဝิญญาณတရားတည်မြင်စိတ်ခန္ဓာတရားတည်ဘယ်ရောက်မှမှီပြီးတော့ဖြစ်တယ်လဲမေးရင်မျက်စိအကြည်ဆိုတဲ့ယုတ်ကိုမြင်ပြီးတော့ဖြစ်တာဘယ်ယုတ်မြင်ဖြစ်တော့ဒီတော့မြင်စိတ်ခန္ဓာဖြစ်တဲ့အချိန်မှာမျက်စိကြည်ကလေးရှိနေတာမသိကြဘူးလားမျက်စိကြည်ရှိလို့လည်းပဲမြင်စိတ်ခန္ဓာပေါ်တာမြင်စိတ်ခန္ဓာဒီဘလို့မှမြင်ဖြစ်မျက်စိကြည်မှမြင်ဖြစ်ဒီတော့မျက်စိကြည်ကိုပြောရင်လည်းမြင်စိတ်ခန္ဓာပါလာပြီမြင်စိတ်ခန္ဓာပြောရင်လည်းမျက်စိကြည်ပါလာပြီမျက်စိကြည်ဒီတခြားလားယုတ်လားအဲမြေစိတ်ကဝิญญาณစတိစိတ်ကနံယုတ်ကယုတ်အားလုံးပါလိုက်တော့ဝิญญาณနံယုတ်ဟုတ်ရလားဒီလိုနဲ့မိမိတဏ္ဍာမှာခန္ဓာလေးတွေဖြစ်လာပြီဟုတ်လားအဲဒီလိုဖြစ်တော့ဝิญญาณလေးဝิญญาณနဲ့ခန္ဓာစတိစိတ်ကဘာခန္ဓာတော့ဝေဒနာခန္ဓာသင်္ကြန်ခန္ဓာ သင်္ခါရခန္ဓာယောဂဘခန္ဓာတော့အားလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲဒီတော့မျက်စိကနေပြီးတော့စိတ်ကိုကြည်တိုင်းကြည်တိုင်းခန္ဓာဘယ်နှပါပေါ်ပါပါလိအဲခန္ဓာ၅ပါးပေါ်တယ်နော်အဲ့ဒီပေါ်လာတဲ့ခန္ဓာထဲမှာယုတ်တရားမျက်စိကြည်တာကလေးသည်ဟောဒီနေရာမှာတော့ရှိတော့ရှိတယ်ဒါပေမဲ့ဟောဒီနေရာမှာရှိတဲ့မျက်စိကြည်တဲ့ဒီငါဟုတ်ရဲ့လားပုဂ္ဂိုလ်တ attva ကဟုတ်ရဲ့လားယောက်ျားမိန်းမကဟုတ်ရဲ့လားမဟုတ်ဘူးငါလည်းမဟုတ်ဘူးပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးတခြားလားယုတ်တရားလေးယုတ်တရားလေးသူကမှီပြီးတော့ဖြစ်နေတဲ့စိတ်တွေစတိလေးတွေကလည်းပဲဒီနေရာမှာမှီပြီးတော့ဖြစ်တယ်ဒီနေရာမှာမှီပြီးတော့ပြက်တယ်ဒါပေမဲ့ငါဟုတ်ရဲ့လားပုဂ္ဂိုလ်တ attva ဟုတ်ရဲ့လားယောက်ျားမိန်းမဟုတ်ရဲ့လားတခြားလားနတ်တရားလေးလားနတ်တရားလေးအဲ့ဒီမျက်စိကြည့်တာကနေလှမ်းပြီးတော့ကြည့်လိုက်တော့မမြင်ရဘူးလားဘယ်သူကမြင်တယ်လဲလို့မေးရင်တော့တကယ်မြင်တာကတော့အဆင်းရောက်ကလေးဘလို့ကမြင်တော့အစင်းရောက်ကလေးမြင်တယ်အစင်းစရာရုပ်ဒါပေမဲ့လို့နော်အစင်းစရာရုပ်ပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဒီလိုမလားယောက်ျားမြင်တာမဟုတ်ဘူးမိန်းမမြင်တာမဟုတ်ဘူးပုဂ္ဂိုလ်တ attva မြင်တာဟုတ်ရဲ့လားမဟုတ်ဘူးတခြားလားအစင်းရောက်ကလေးလားအစင်းရောက်ကလေးကိုမြင်တာဒီတော့မျက်စိရဲ့အစင်းရဲ့မြင်စိရဲ့သုံးပါးပေါင်းလိုက်တဲ့အခါမှာမျက်စိကလည်းငါမဟုတ်ဘူးအစင်းကလည်းငါမဟုတ်ဘူးမြင်စိကလည်းငါမဟုတ်ဘူးမြေစိကလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးအစင်းကလည်းပုဂ္ဂိုလ်တ attva မဟုတ်ဘူးမြေစိကလည်းပုဂ္ဂိုလ်တ attva ဟုတ်ရဲ့လားမဟုတ်ဘူးအဲဒီတော့မဟုတ်ပေမဲ့လို့ဘုန်းကြီးတို့ပရိသတ်တွေကနော်မိမိရဲ့တန်တာမှာမြေစိကလည်းဖွင့်ပြီးတော့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းငါမြင်တယ်လို့မထင်ဘူးလားထင်ငါမြင်တယ်ဟောငါကြည့်လိုက်တာငါမြင်စိလေးတွေတိတ်ကိုကြည့်လို့ကောင်းတာပဲဟုတ်ရဲ့လားငါမြင်တယ်ဆိုရင်ဘယ်လိုအပေါ်မှာငါဆွဲလိုက်တာလဲမြေစိတ်ပေါ်မှာငါဆွဲလိုက်ဘလို့ပေါ်မှာငါဆွဲတော့မြေစိတ်ပေါ်မှာငါဆွဲလိုက်တာဒီလိုမလားအငါနဲ့စိတ်ကလေးတွေကောင်းနေတာပဲဆိုရင်ဘလို့ပေါ်မှာငါနဲ့အပိုင်လုံးလိုက်တာလေမျက်စိကြည့်ပေါ်မှာငါပိုင်လုံးလိုက်တာငါနဲ့ဆိုင်တယ်လို့လုံးလိုက်တာဒီလိုမလားငါဆိုတာကအတ္တငါနဲ့ဆိုင်တယ်ဆိုတာကအတ္တနိယနော်ငါမြင်တယ်ဆိုတာကအတ္တငါမျက်စိဆိုတာကအတ္တနိယအတ္တကလည်းဒိဋ္ဌိပဲအတ္တနိယကလည်းဒိဋ္ဌိပဲဒီလိုမလားဘလို့ကောင်မြင်တယ်လဲမြင်ဘလို့ပြောမလဲသားမြင်တယ်ပေါ့သမီးကိုမြင်တယ်ပေါ့ဒီလိုပြောမှာပေါ့သားသမီးဆိုတာလည်းတခြားနဲ့ပတ်သက်တာလားငါနဲ့ပတ်သက်တာလားအတ္တလားအတ္တနိယလားအတ္တနိယဆိုတာလည်းတခြားလားဒိဋ္ဌိလားဒိဋ္ဌိတရားပဲဒီလိုမလားတကယ်ဖြစ်နေတာတခြားလားယုံနာတွေလားယုံနာတွေဖြစ်နေပါရဲ့နဲ့ဘုန်းတော်ပရိသတ်တွေကယုံနာလို့ထင်တာလားပုဂ္ဂိုလ်တ attva ငါလို့ထင်တာအမှန်မြင်လို့လားမမြင်လို့လားအမှန်မမြင်တာဒီတခြားလားဝိဇ္ဇာလားဘာသောတရားတွေပွားနေတာဘာသောတရားတွေပွားနေတာတော့ဘာသောတရားလဲအဝိဇ္ဇာဆိုတဲ့ဘာသောတရားဟုတ်တယ်မလားအမှန်မြင်လို့လားမမြင်ဘူးလေမျက်စိကြည့်တာကလေးဖြစ်နေပါရဲ့နဲ့မျက်စိကြည့်တယ်လို့တကယ်မြင်ရလားဘယ်လိုထင်နေတော့ငါလို့ထင်တယ်ပုဂ္ဂိုလ်တ attva ငါလို့ထင်တယ်အော်ဆင်းကိုမြင်ပါရဲ့နဲ့ဆင်းကိုသဘောပေါက်ရဲ့လားသားလို့မြင်တယ်သမီးကိုမြင်တယ်အော်မြင်စေကလေးကမြင်ပါရဲ့နဲ့ဘယ်လိုပြောတော့ငါမြင်တယ်လို့ပြောတယ်ဒီကလေးကဟောဒီရုပ်တွေဟောဒီနာမ်တွေအပေါ်မှာတကယ်အမှန်သိလို့လားမသိလို့ရုပ်နာကိုအမှန်မသိတာဒီဘယ်သူတော့ဘာသောတရားတွေပွားနေတာတော့အဝိဇ္ဇာဆိုတဲ့အသောတရားတွေပွားနေတာဒီလိုမလားငါမြင်တယ်ငါမြင်တယ်ငါမြင်တယ်ဆိုတဲ့အချိန်တိုင်းမှာဘာသောတရားတွေရှိနေတော့အမှန်မြင်လို့လားမမြင်လို့လားအမှန်မြင်မြင်တာကဘယ်လိုတော့အဝိဇ္ဇာငါဆိုတာကတခြားလားဒိဋ္ဌိလားဟုတ်ပြီနော်အဝိဇ္ဇာဖြစ်ရင်ဒိဋ္ဌိဖြစ်တယ်ပြောတာကိုဟောရလားဒီလိုဆိုတော့ဒီတရားနှစ်ပါးခွဲလို့ရပါမရဘူးနော်အဝိဇ္ဇာဆိုတဲ့အာသောတရားဒိဋ္ဌိဆိုတဲ့အာသောတရားဘယ်ချိန်မှပေါ်လာတယ်လဲမေးတော့မျက်စိကနေပြီးတော့အစင်းကလေးကိုကြည်တိုင်းကြည်တိုင်းပေါ်နေတာဟောရလားမျက်လုံးကနေပြီးတော့အစင်းကလေးကိုလှမ်းပြီးတော့ကြည့်လိုက်တိုင်းကြည့်လိုက်တိုင်းအမှန်မသိဘူးအမှန်မသိတာဘယ်လိုတော့ငါလို့ထင်တာကပုဂ္ဂိုလ်တ attva လို့ထင်တာလဲဒိဋ္ဌိပဲသားလို့ထင်တာလဲဒိဋ္ဌိပဲသမီးလို့ထင်တာလဲဒိဋ္ဌိပဲဒီလိုမလားဒိဋ္ဌိဖြစ်တဲ့အချိန်မှာအဝိဇ္ဇာကိုမရှိဘူးလားဒီတော့အဝိဇ္ဇာဆိုတဲ့အာသောတရားမိမိတို့ရဲ့တဏ္ဍာမှာပေါ်နေပြီဒိဋ္ဌိဆိုတဲ့အာသောတရားမိမိတို့ရဲ့တဏ္ဍာမှာပေါ်နေပြီဟုတ်လားအဲ့ဒီအဝိဇ္ဇာတရားတွေအဲ့ဒီဒိဋ္ဌိတရားတွေမိမိတို့ရဲ့တဏ္ဍာမှာလက်ခံထားခြင်းကိုက Pogwe Bejengo got the cha, a yajigo, Pandi Benirala, when your brown ego, Pandi Benira. Oh, when your brown ego, Mimiro Yatanama, this of Benira. Hoyala, the baby in a leaven either a bola limeno. Alodiari Pogwe Bejing, the Dishala, when your browna. When your brownie, a Piemba Majida, when your brownie, Harry, when your brownie, the two red Alodiari, Mimiro Yatanama, my people are Pinina. เอ๋วินโยมบราวน์เนี่ยดูได้อาตอเตยาริลักษณะบิบีเนาะวินโยมบราวน์เนี่ยดูได้อาตอเตยาริหอยโนปริตติริโกฉันตาก็ไปเลยมันไม่ทีเนี่ยขันธาริโกอเจญญ์พันมาติ่ซ้อมมุโลตรุกะอเสนิซ้อมนี่ล่ะหอยล่ะขันธาเองโกพันมาติ่ซ้อมโหดตรุกะอเสนิซ้อมนี่ได้เตยาริเว้ยหอยล่ะแต่นอกระกะจ้ะรอ ငါသားမလို့ငါခင်ပါတယ်ဆိုတော့ဘုန်းကြီးတို့ပရိသတ်တွေတခြားလားကာမတဝါလားကာမသရာအာယုံ၅ပါးအပေါ်မှာနော်တာယတ္တမနှစ်သက်တဲ့သဘောကိုကာမလို့ဒီလိုခေါ်တာကိုကာမတဏလို့ခေါ်တာကိုဟုတ်တယ်မဟုတ်လားတာအာယုံတမိအာယုံဇနိအာယုံခင်ဗုံအာယုံဆိုတာကလည်းပဲတခြားလားအာယုံ၅ပါးထဲမှာအပါဝင်လားအစင်းဆိုတဲ့အာယုံပေါ့နော်ဩဒါတာပြောတဲ့အတမ်းပဲတမိပြောတဲ့အတမ်းပဲအဲတာပြောတဲ့အတမ်းတမိပြောတဲ့အတမ်းတာ ဘူးလားဖြစ်သာယာရာဒီကာမဘာလဲလဲသာယာတဲ့သဘောကလည်းကာမဟုတ်လားသာယာတဲ့သဘောကလည်းကာမနော်သာယာစရာကောင်းတဲ့အာယုံကလေးကလည်းကာမဒီလိုမှနော်သာအာယုံသမီးအာယုံဒီတခြားသဘောရှိတဲ့အာယုံလားသာယာဝေယကောင်းတဲ့အာယုံလားသာယာဝေယကောင်းတဲ့အာယုံမလို့လည်းပဲသာအာယုံသမီးအာယုံကိုဘယ်လိုနာမည်ပေးမလဲကာမအာယုံ၅ပါးကာမဂုဏ်တရားဟုတ်တယ်မလားကြည့်ပြန်ပြောမယ်သာအာယုံသမီးအာယုံဒီတခြားလားကာမလားဘာဖြစ်လို့တော့သာယာဘုရားနှစ်သက်เสียကောင်းလို့ဟုတ်ရဲ့လားသာယာเสียနှစ်သက်เสียကောင်းတဲ့အာယုံမှန်သမျှဒီတခြားလားကာမလားအသင်ကလည်းကာမအတန်ကလည်းကာမအနန်ကလည်းကာမအရသာကလည်းကာမတွေ့တိเสียကလည်းကာမအာလုံးပေါင်းလိုက်တော့ကာမဘယ်နှပါလဲအာယုံ၅ပါးကာမဂုဏ်တရားကာမဆိုတာကကာမဂုဏဆိုတာကပွားတာကာမဆိုတဲ့ကိလေသာတဏှာဆိုတဲ့ကိလေသာတွေပွားစေတဲ့အရာမို့လို့သူတို့ကိုကာမဂုဏ်လို့ဒီလိုခေါ်တာဒီလိုမလားကဲပြန်ပြောမယ်အာယုံ၅ပါးဒီနဲ့တခြားလားကာမလားအဲ့ဒါကြတော့ဝိထုကာမလို့ဒီလိုပြောပေါ့နော်အဲ့ဒီကာမဒရာအယုံ၅ပါးကိုမြင်လိုက်တယ်မြင်လိုက်တယ်စိတ်ထဲမှာတဏှာလေးတွေမပြေဘူးလားဖြင့်အဲ့ဒီတဏှာကြတော့ကိလေသာကာမလို့ဒီလိုခေါ်တယ်။ဘာကာမလဲ?ဒါတော့အာယုံကလည်းကာမတဏှာကလည်းကာမသဘောပေါက်ပြီနော်။အာယုံကလည်းဘာလဲ?ဘာကာမလဲမေးရင်ဝုထုကာမ။ဟောမိမိတို့ရဲ့တဏှာကြီးတဲ့တဏှာကလည်းကာမဘာကာမလဲမေးရင်ကိလေသာကာမ။ဟုတ်ရဲ့လား?အဲ့ဒီတော့သားမျက်နှာမြင်တယ်သမီးကလေးမျက်နှာမြင်တယ်သားရဲ့တန်းကြားတယ်သမီးရဲ့တန်းကြားတယ်သားရဲ့တမ်းမဲ့တဲ့နှစ်သက်တဲ့သဘောကြားတယ်တဏှာလေးတွေပဲပြေကူလားဖြစ်အဲ့ဒီတဏှာလေးတွေဖြစ်ပြီးဆိုရင်ဘာသောတရားတွေပွားနေတာတော့လို့မေးတော့ကာမတဝါတွေပွားနေတာဘာသောတရားလဲကာမတဝါတွေပွားနေတာဒီလိုမလားအဲ့ဒီကာမတဝါဆိုတာကလည်းတခြားနဲ့တွဲနေတာလားဒိဋ္ဌိနဲ့တွဲနေတာဒိဋ္ဌိနဲ့တွဲနေတာပဲနော်အော်မိမိတို့ရဲ့တဏ္ဍာမှာနော်ตาကလေးကိုမြင်ပြီးတော့ตาရနှစ်သက်တမ်းမဲ့နှစ်သက်တဲ့စိတ်ကလေးပေါ်လာပြီဆိုရင်သဘောကျတဲ့စိတ်ကလေးပေါ်လာပြီဆိုရင်အဲ့ဒီသဘောကျတဲ့သဘာဝတရားကလေးစိတ်ကလေးကိုပြည့်စေချင်တာလားတည်တတ်စေချင်တာတည်တတ်စေချင်တာအော်မိမိတို့အာယုံပြုတ်လိုက်တဲ့အာယုံကလေးအပေါ်မှာလည်းသဘောကျစရာအာယုံတွေ့ရင်အဲ့ဒီအာယုံကလေးကိုလည်းပဲပြည့်စေချင်တာလားတည်တတ်စေချင်တာတည်တတ်စေချင်တာပြက်စေချင်တာလားဖြစ်စေချင်တာလားဖြစ်စေချင်တာပြက်သွားရင်တော့မှပြန်ဖြစ်ဖို့အတွက်မတောင်းတာဘူးလားတောင်းတာတခြားကိုတောင်းတာလားအဖြစ်ကိုတောင်းတာလားအဖြစ်ကိုတောင်းတာရင်တော့ဘဝတဝပဲပေါ့ဟုတ်တယ်မလားအော်မိမိမြင်လာရတဲ့ဟောဒီပြောင်းနေတဲ့သားကလေးရဲ့မျက်နှာပြောင်းနေတဲ့သမီးကလေးရဲ့မျက်နှာအဲ့ဒီပြောင်းနေတဲ့မျက်နှာပြောင်းနေတဲ့မျက်နှာကလေးကိုဒီတိုင်းပဲမြင်နေတာလားမဲ့သွားတာမြင်နေတာလားဒီတိုင်းပဲမြင်နေတာပေါ့ဒီလိုမလားမဲသွားတာဘယ်လိုမြင်ញင်မလဲမမြင်ញင်ဘူးပြောင်းနေတာပဲမြင်ញင်တာပေါ့ပြောင်းနေတဲ့သဘာဝတရားကလေးကိုဒီတိုင်းပဲမြင်ញင်တယ်ဟုတ်ရဲ့လား
အထကရကဖြစ်တာမြင်မြင်နဲ့ဖြစ်လာတဲ့သဘောတရားကလေးကိုသဘောကျတယ်ထကရကဖြစ်မှုကိုသဘောကျတယ်ဒါကဝိတုကာမနဲ့ပတ်သက်လို့နော်အော်မိမိရဲ့တဏ္ဍမှာလည်းအဲ့ဒီပြောင်းနေတဲ့မျက်နှာကလေးကိုမြင်ရရင်မကျင်နာဘူးလားကျင်နာအဲ့ဒီကျင်နာမှုကလေးကိုမိမိရဲ့တဏ္ဍမှာပျောက်သွားစေချင်တာလားဆက်လက်တည်ရှိစေချင်တာလားဆက်လက်ပြီးတော့တည်ရှိစေချင်တာပဲဒီလိုမလားအပြက်ကိုတောင်းတာလားအဖြစ်ကိုတောင်းတာလားအဖြစ်ကိုတောင်းတာအဖြစ်ကိုတောင်းတာတဲ့တဏှာသည်တခြားတဏှာလားဘဝတဏှာလားဟောဒီလိုတော့ဘာသောတရားလေးတွေပွားနေတော့ဘဝသဝတွေပွားနေတာဘာသောတရားပါလေဘဝသဝဒီလိုမလားအဲ့ဒီတော့ตายတ္တမဲ့နေတဲ့တာကကာမတဏှာဘာလဲလဲตายတ္တမဲ့နေတဲ့တာကကာမတဏှာตายဘဝရအာယုံကလေးဆက်လက်တည်တတ်စေခြင်းတာကဘဝတဏှာဒီလိုမလားအဲ့တာယတမနေတဲ့သဘောကလေးနဲ့ကျင်နနေတာကကာမတဏ္ဍအဲ့ဒီကျင်နမှုလေးနဲ့ပဲတစ်နှစ်ပတ်လုံးတစ်သက်ပတ်လုံးသိရှိနေနေကျင်တာကဘဝတဏ္ဍဟောဒီလိုမလားအဲ့ဒီတော့ဘဝတဏ္ဍကလေးကလည်းပဲမျက်စိကနေအစင်းကိုတိုက်တိုက်တိုက်တိုက်မပေါ်ဘူးလားပေါ့ကာမတဏ္ဍလေးကလည်းမျက်စိကနေအစင်းကိုတိုက်တိုက်တိုက်တိုက်မပေါ်ဘူးလားပေါ့ကာမတဏ္ဍဒီပါတော်ပါလေကမ္မတဝဘဝတဏ္ဍာတိဘာတဝတော့ဘဝတဝဒီလိုမလားဟောပြီအဲ့ဒီတရားကလေးတွေပေါ်လာပြီဆိုတော့ပရိစ္ဆသမုပ္ပန်နည်းနဲ့ဘုန်းကြီးတို့သုံးသပ်ကြည့်ကြရအောင်နော်ဒိဋ္ဌိပဲပေါ်ပေါ်တဏ္ဍာပဲပေါ်ပေါ်ဟောဒီတရားတွေဒီတခြားကြောင့်ပေါ်လာလားမသိလို့ပေါ်လားမသိတာဘယ်လိုတော့မသိမှုအဝိဇ္ဇာကြောင့်ဒိဋ္ဌိဖြစ်တယ်ဆိုရင်မှားပါ့မမှားဘူးနော်နောက်တစ်ခါမသိမှုအဝိဇ္ဇာကြောင့်တဏ္ဍာဖြစ်တယ်ဆိုရင်ကလက်ခံနိုင်ရလားလက်ခံနိုင်တယ်ဟုတ်ပြီနော်အာလုံးပေါလိုက်တော့အဝိဇ္ဇာနဲ့တဏ္ဍာဒီလိုမလားအဲ့ဒီမှာအဝိဇ္ဇာကမသိဘူးသလားဘာကိုမသိတာလဲမေးရင်ဘယ်လိုပြောမလဲခန္ဓာ၅ပါးကိုမသိဘာကိုမသိတာလဲခန္ဓာ၅ပါးကိုမသိတာအချင်းချုပ်လိုက်တော့ရုပ်နာကိုမသိတာဒီလိုမလားမျက်စိကနေအစင်းကိုတိုက်တယ်မြင်စိတ်ပေါ်တယ်မျက်စိဆိုတဲ့အစင်းကိုမျက်စိဆိုတဲ့ရုပ်ကိုလည်းမသိဘူးအစင်းဆိုတဲ့ရုပ်ကိုလည်းမသိဘူးမြင်စိတ်ဆိုတဲ့နာမ်ကိုလည်းမသိဘူးသူနဲ့တွဲနေတဲ့စတေသိဆိုတဲ့နာမ်လေးကိုလည်းမသိဘူးဒီလိုမလားအဲ့ဒီတော့ဟောဒီပရိစ္ဆသမုပ္ပါဒ်တရားထဲမှာမြေစိတ်ပေါ်တာတခြားလားဝိညာဉ်လားဝိညာဉ်တွဲပြီးတော့ပေါ်တာတခြားလားနာမ်လားမြေယာဖြစ်တာတခြားလားယုံလားအဲ့ဒီတရားတွေဒီဘလို့ကိုခြေခံလဲမေးသလရဏကိုခြေမခံဘူးလားခံလားသလရဏကိုခြေခံနေတယ်ဟုတ်ရလားအဲ့ဒီလိုခြေခံပြီးတော့မျက်စိရဲ့ဆင်းရဲ့မြေစိတ်ရဲ့သုံးပါးပေါင်းတာတခြားလားဖတ်တာလားဖတာဖြစ်တာတခြားဖြစ်တာလားဝေဒနာဖြစ်တာလားအဲ့ဒီဝေဒနာလေးဖြစ်လာပြီဆိုရင်ဩခံစားမှုလေးတွေမပေါ်ဘူးလားပေါ်အဲ့ဒီခံစားမှုလေးတွေပေါ်လာတဲ့နောက်မှာတခြားလိုက်တာလားတဏှာလိုက်တာဘာဖြစ်လို့လိုက်တာတော့ဟောရလားဘာဖြစ်လို့လိုက်တာတော့ဆိုတော့ဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်လေဝေဒနာကိုဝေဒနာမှန်တာသိနေမယ်ဆိုရင်ဝေဒနာနောက်ကတဏှာလာပါမလားဘာဖြစ်လို့တော့ဝေဒနာသည်တခြားတရားလားနတ်တရားလေးလားဖြစ်ပြမဖြစ်တတ်တော့ဖြစ်ပြပါသေးတာတော့ဒုက္ခသစ္စာဘာပဲလို့သာသိထားမယ်ဆိုရင်အဲ့ဒီအပေါ်မှာတာယာဘွေရဘာမှမရှိဘူးဒုက္ခသစ္စာဆိုတဲ့ဟောဒီဝရဏတရားစီတာယာဘွေရဘာရှိတော့မရှိဘဲနဲ့ဟောဒီမှာတာယာမှုတဏ္ဍာလိုက်နေတယ်ဆိုကြတဲ့ကောဝရဏကိုဝရဏမှာသိလို့လိုက်တာလားမသိလို့လိုက်ငါမြင်တယ်ငါမြင်လို့ကောင်းငါကြည့်လို့ကောင်းလိုက်တာဟုတ်တယ်မလားမြင်တာဘယ်လိုမြင်တော့ငါမြင်တယ်ငါမြင်တာတခြားလားဒိဋ္ဌိကငါကြည့်တော့ကောင်းလိုက်တာတခြားလားတဏှာလားအဲ့ဒီတဏှာနဲ့ဒိဋ္ဌိဘလို့ကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တယ်အမှန်သိလို့လားမသိလို့လားမသိတော့တဏှာလည်းဖြစ်တယ်ဒိဋ္ဌိလည်းဖြစ်တယ်အဲ့ဒီတဏှာဒိဋ္ဌိဖြစ်တဲ့အတွက်ဝေဒနာပြည့်စရာဘလို့ဖြစ်လာတာတော့တဏှာဆိုတဲ့တရားလေးဖြစ်လာတာပေါ့ဒီလိုမလားအချင်းချင်းပြောလိုက်တော့ဝေဒနာကိုဝေဒနာမှသိရင်တဏှာမဖြစ်ဘူးဘာဖြစ်လို့တဏှာဖြစ်တော့ဝေဒနာကိုဝေဒနာမှမသိဘူးဝေဒနာလေးဖြစ်တာကိုယ်ကသိရလားပြက်တာကိုယ်ကသိရလားမသိဘူးဝေဒနာလေးဖြစ်တာလည်းမသိဘူးပြက်တာလည်းမသိဘူးဝေဒနာမှလည်းမသိဘူးမသိတာဘယ်လိုတော့ဝေဒနာကိုဝေဒနာမှမသိတာဒီအဝိဇ္ဇာဝေဒနာဖြစ်တာမသိတာလည်းဝေဒနာပြက်တာမသိတာလည်းအဝိဇ္ဇာတဝါရှိနေပြီအဝိဇ္ဇာတဝါရှိလို့ဝေဒနာပြည့်စရာတဏှာလိုက်တာပေါ့ရှင်းရလားကျန်တော့တခါဝရဏကောဝရဏမမသိတော့ငါကြည့်လို့ကောင်းလိုက်တာဆိုတာမလာဘူးလားငါကြည့်လို့ကောင်းလိုက်တာဆိုတာငါဆိုတဲ့ဆွဲတိတိချလားဒိဋ္ဌိလား Ari daddy is why she don't let Wurana got in a light of it. Hodamola. Daddy is a machine you wouldn't know got in a light of it. Babylon Lido. Daddy is why she don't. Najilo Gaulida, Chilo Gaulida, Radishala, wouldn't have to cover in a leader. To cover in a leader. Ari from Marisha the one at Tayarala, then other one at Tayarala. Or then other one at Tayavi, so Grego got point of data Sinaji, wouldn't know got Blue Lido. Then I like that, eh? Dinamola. Arida, wouldn't I know that? Then I like that, eh? Mandilola, Medilola, Medidaga. The child mean a light dala, Pogo, that one mean a light dala. At the child mean a jidala, Pogo, that one mean a jidala. Pogo, that one mean a jida, wouldn't I know that? Blue Lido. Taya, where Magamul or the Boba Dala, Taya, where counted the Boba Dala. Taya, we are gone under the wall, about change our level, wouldn't I know that blue light? Then I like that, eh? Dilamola. Did I wouldn't I know that? Then I bought all I did the charge of Baba Dala, Horia, the Odia is Shinidu. Adodia came, but I'm not in a chipu. Adamola. Then other guy got off, wouldn't I know that it? Then I like that, Lazaro. Dilamo Nibu. Father, now got a way, and I'm like, would I like? Oh, Father, I duty Mugalego. The bomb of Babu, so ye, Nam Yen is the bomb of Labula. The child of Bomba Balula, Padaya, treating with the bomb of Balula. Nam Yen is Radijala de Dila, Amango Madidaga, Awaiza, Chino Gala Dazraga, Tena, the Chala Ado de Yarida. Eh, Ado de Yari, Boani, the Ada, Pada Nogale, Blue Limale, Tena Limabe, Ilumala, Pada Nogale, Tena Limabe, Pada Yana Noga Gomalabula like. ตาลายรณะธรรมชาติญัสสีนานังก็เลียโกใส่ล่ะแกญัสสีก็ไม่เปล่าบ่าတော့ญัสสีก็ญัสสีธรรมชาติจีได้กะเลล่ะอจีดากะเลก็มันน่ะไม่ตีดากะบลูတော့อวิสสางาญัสสีบาเบ้ลุตบอป่าวล่ะยินเดชิดิโลมล่ะงาญัสสีกะเลก้าวนี่ตีดาเบ้ဆိုရင်ตนะอ๋อตาลายรณะตาลายรณะอปอมมาตบอไม่ป่าวยินอวิสสาဖြစ်แม้เดชิဖြစ်แม้ตนะဖြစ်มาဟုတ်ยะล่ะ อาโดริยะนี่เนี่ยไม่ป๊าบุล่ะป๊าอริอาโดริยะป๊าละเลยเหมือนตะละระณะนอกก็เลยเป็นตนะไม่ไล่พูล่ะไล่นายยอกนอกก็เลยไล่แน่ๆเว้ยเข้าต่อมะล่ะวิญญาณนอกก็เลยทีတော့อารมณ์ปองจิไล่ได้อาการจ้ะพ่อพี่น้องปริตัตติปาลีတော်มาวรณาปิสยาตนะหลุပြောท่าไปมั้ยหลุเลยเป็นพอริตนะที่วรณะตะบาละโกตาขินจ่วยเลยหลุไม่มัดบาเนี่ยเข้ายะล่ะพระตาก็เลยไม่เข็นมุล่ะ ဖာသာကိုခင်တော့ဖာသာပစ္စယတဏဘောတာလာရဏကိုကောမခင်ဘူးလားတာလာရဏခင်ရင်ဘယ်လိုပြောမလဲတာလာရဏပစ္စယတဏနာယောကောကောမခင်ဘူးလားနာယောကောခင်ရင်ဘယ်လိုပြောမလဲနာမရူပပစ္စယတဏဟုတ်တယ်မလားဝိညာဉ်ကောကောမခင်ဘူးလားဝိညာဉ်ကောခင်ရင်ဘယ်လိုပြောမလဲဝိညာဏပစ္စယတဏဒီလိုမလား အဲ့ဒီခန္ဓာ၅ပါးနောက်ကနေပြီးတော့ဟောတဏ္ဍာလိုက်တာဒီတခြားကြောင့်လိုက်တာလားအာသောတရားရှိတော့အာသောတရားရှိတော့တဏ္ဍာဖြစ်တယ်တဏ္ဍာဖြစ်ရင်ဘယ်လိုဖြစ်မှာလဲဥပါဒံဖြစ်မှာပေါ့ဘယ်လိုဖြစ်မှာလဲတဏ္ဍာပစ္စယပါတယ်တော့ဥပါဒံဖြစ်တော့ဟောကာမဘဝလေးတွေမလာဘူးလားလာမှာလားကာယကံဖြစ်မယ်ဝစီကံဖြစ်မယ်မနောကံဖြစ်မယ်ဟောရလားအဲ့ဒီကံလေးတွေဖြစ်လာပြီးဆိုကံရဲ့မျိုးစားကလ ကံနံပါတ်၃ကရူပကုသိုလ်ကံနံပါတ်၄ကအရူပကုသိုလ်ကံကံဘယ်နှမျိုးပါလဲပြန်ပြောအာကုသိုလ်ကံကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံကံဘယ်နှမျိုးလဲ၄မျိုးအဲ့ဒီကံ၄မျိုးသည်တခြားကြောင့်ဖြစ်တာလားဥပါဒါကြောင့်ဖြစ်တာလားအဲ့ဒီဥပါဒါသည်တခြားကြောင့်ဖြစ်တာလားတဏှာကြောင့်ဖြစ်တာလားအဲ့ဒီတဏှာဒီတခြားကြောင့်ဖြစ်တာလားမသိလို့ဖြစ်တာလားမသိတာကဘာလဲတော့အဝိဇ္ဇာဆိုတာတခြားလားအာသောတရားလားတဏှာဆိုတာလည်းပဲအာသောတရားဒီလိုမလားဥပါဒါဆိုတာလည်းပဲအာသောတရားပါပဲတဏှာဒိဋ္ဌိဆိုတာအာသောတရားလေဟောရလားဒီလိုဆိုတော့ဟောရိကံလေးတွေအာကုသောကံဖြစ်လေတခြားကိုခြေခံတာလားအာသောတရားလေးပါးကိုခြေခံတာလားကာမကုသောကံဖြစ်လေဘယ်လိုကိုခြေခံတော့ရူပကုသိုလ်ကံဖြစ်လေအာရူပကုသိုလ်ကံဖြစ်လေအာသောတရား၄ပါးကိုပဲခြေခံနေတာပဲဟောရလားဒါကြောင့်အာသောတရား၄ပါးကဘာနဲ့တူဝေယောနဲ့တူတယ်ဟ ဟောရီအဝိဇ္ဇာနဲ့ဟောရီတဏှာကဘာနဲ့တူဗราဟုနဲ့တူတယ်ဘာနဲ့တူလဲအဝိဇ္ဇာတဏှာတူသောဗราဟုကြီးမှာဟောဓာတ်တွေလာပြီးတော့မဆိုင်ဘူးလားဆိုင်လားအဲ့ဒီလိုပဲမိမိတို့ရဲ့တဏှာမှာလည်းပဲအဝိဇ္ဇာတဏှာမကင်းရင်အဝိဇ္ဇာတဏှာကြောင့်ပြုလုပ်တဲ့ကံလေးမျိုးအများရန်ဖြစ်နေမှာပဲတဲ့ဒါပြောချင်တာဟောရလားကံဘယ်နှမျိုးဖြစ်နေတော့ဘာကံနေတော့အာကုသိုလ်ကံကမ္မကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံဘယ်နှမျိုးလဲအဲ့ဒီလေမျိုးတွေဘယ်လိုကိုခြေခံပြီးဖြစ်နေတာလဲအဝိဇ္ဇာနဲ့တဏှာဘယ်လိုလဲအဝိဇ္ဇာတဏှာတရားတရားတွေလားအာသောတရားတွေလားအာသောတရားတွေကြည့်ပြပြောအာသောတရားကဘာနဲ့တူဝိယောနဲ့တူတယ်အဝိဇ္ဇာတဏှာကဘာနဲ့တူပရောင်နဲ့တူတယ်သရောကြောင့်ဖြစ်တဲ့ကံတွေကဘာနဲ့တူဓာတ်တွေနဲ့တူတယ်ဓာတ်တွေပမာဆိုင်ဝိယောပရောင်မှာဆိုင်ကံလေးမျိုးဘလို့ကိုခြေခံဖြစ်အဝိဇ္ဇာနဲ့တဏှာကိုခြေခံဖြစ်တယ်ဘလို့ကိုခြေခံဖြစ်တော့မသိတာကဘလို့တော့ပါရတ္တမနှိမ့်သက်တာကအဝိဇ္ဇာတဏှာခြေခံပြီးတော့ဟောအကုသိုလ်ကံတွေလည်းမလုပ်ဘူးလားလောဘနာဘောလောကျင်တဲ့ကာမကုသိုလ်တွေလည်းမလုပ်ဘူးလား။ဩရူပကုသိုလ်တွေလည်းမလုပ်ဘူးလား။အရူပကုသိုလ်တွေကကံမင်းမျိုးဖြစ်လိမ့်မျိုးဖြစ်တယ်။ဘယ်သူကအကြောင်းပြုပြီးတော့ဖြစ်တာလဲပြီးတော့အဝိဇ္ဇာနဲ့ကျဏ။အာသောတရားအနေနဲ့ပြောရင်ဘယ်နှပါလဲ၄ပါ။သူတို့ကိုချင်ခံပြီးတော့ဒီကံတွေဖြစ်နေတာ။ဟုတ်ရဲ့လား။အာသောတရား၄ပါးတည်းဟူသောဝိဇ္ဇာတဏှာကိုသာချေခံပြီးတော့ဟောရီကံတွေပြုလုပ်ကြမယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေအဲ့ဒီကံတွေကဒီတိုင်းဘယ်တော့မှမနေဘူး။နော်။ကာမဘဝပြည့်စည်ရာဘာအကျိုးပေးမှလဲ။ဇာတိအကျိုးပေးနိုင်မယ်တဲ့။ဟုတ်ရဲ့လား။ဒီတော့ဇာတိအကျိုးပေးတဲ့ကံဒီဉာဏ်ဥသိတဲ့ကံလားအဝိဇ္ဇာတဏှာဥသိတဲ့ကံလား။ဒီလိုလေးဖတ်မှနော်။ဇာတိဆိုတဲ့အကျိုးကိုပေးမယ်ကာမဘဝပြည့်စည်ရာဇာတိဆိုတဲ့ကံဒီနော်။ဉာဏ်ဥသိတဲ့ကံမဖြစ်တာတော့သိကြတယ်။ဟုတ်ရဲ့လား။အကယ်၍ဉာဏ်ဥသိတဲ့ကံဖြစ်မယ်ဆိုရင်ကမ္မဘဝဖြစ်เสียဇာတိဖြစ်ပါမလားပရိသတ်နေကြိုးပေးပါမလားအခုပရိသတ်နေကြိုးပေးနေပြီဆိုကြတဲ့ကောကဘုန်းတော်ပရိသတ်တွေဉာဏ်ဥသိတဲ့ကံလားအဝိဇ္ဇာတဏှာဥသိတဲ့ကံလားအဝိဇ္ဇာတဏှာတရားတရားလားအာသောတရားလားအာသောတရားနော်ယုတ်တရားကိုမသိတာအာသောတရားနန္တရားကိုမသိတာလည်းအာသောတရားပဲပောဂောတ္တဝါငါလို့ထင်တာလည်းအာသောတရားပဲသားလို့ထင်တာတမိလို့ထင်တာလည်းအာသောတရားပဲ။သာယတမနဲ့သက်တယ်ဆိုတာလည်းအာသောတရားပဲ။မျက်စိကနေအဆင်းကိုမြင်တယ်၊သားမြင်တယ်၊တမိကိုမြင်တယ်ဆိုရင်လည်းအာသောတရားပဲ။အဆင်းမြင်မှရတဲ့အဆင်းကိုမသိဘူးဆိုတာလည်းအာသောတရားပဲ။သားမုတ်ခင်တယ်၊တမိမုတ်ခင်တယ်ဆိုတာလည်းအာသောတရားပဲ။ဟုတ်ရဲ့လား။အာသောတရားလေးတွေဘယ်နေရာမှာပွားနေတယ်လဲမေးတော့ဟောဒီမှာနံပါတ်၃ခွက်မှာပွားနေတာ။ဘယ်နေရာမှာပွားနေလဲ။ဘလို့ကိုခြေကံပွားနေလဲနံပါတ်1ကွက်ကိုခြေကံပွားနေတာဒီလိုမလားပြည်သောမှာခန္ဓာဖြစ်စဉ်ကနံပါတ်ဘလောက်တော့နံပါတ်1အဲ့ဒီမှာအတော်တရားတွေပွားနေတယ်ဆိုတော့နံပါတ်ဘလောက်တော့နံပါတ်3ဟုတ်တယ်မလားဒီနေ့ဒီနေ့မျက်စိကနေအဆင်းကိုမြင်နိုင်မြင်နိုင်အာတော်တရားဘယ်နှပါပွား4ပါလို့မပွားဘူးလားပွားလားသားကိုမြင်တယ်သမီးကိုမြင်တယ်ဆိုတာကဒိဋ္ဌိဟုတ်ရဲ့လားဒိဋ္ဌာသဝသားမောခင်တယ်သမီးမောခင်တယ်ဆိုတာကကမ္မတဝခင်မှုမင်မှုကျင်နှမှုနဲ့မပြောင်းစေခြင်းပါဘုရားအများရန်ဖြစ်နေစေခြင်းပါတယ်ဆိုတာကဘဝတဝအမှန်ကိုသိလို့လားမသိလို့လားမသိတာကဘာတော့အဝိဇ္ဇာတဝအာသောတရားတွေမပွားဘူးလားပွားအဲ့ဒီအာသောတရားတွေပွားနေခြင်းဒီဘယ်လိုဝင်ရောပရောင်းကြီးတည်ဆောက်နေတာပါပဲတဲ့။ဘာကြီးတည်ဆောက်နေတာတော့ဒီနေ့ဒီနေ့တော့ဘုန်းတော်ပရိသတ်တွေမိမိတို့ရဲ့ရင်ထဲမှာဘာတွေတည်ဆောက်ပေးနေတော့ဝေယောဗราဟ္မဏ်ကြီးတိဆောက်ပြီးတော့သဲပင်ကြီးကိုမိမိရင်ထဲထည့်ပေးထားနေတာဒီလိုမဟုတ်လားဝေယောဗราဟ္မဏ်ကြီးတွေဒီနေ့ဒီနေ့နော်မျက်စိကနေအဆင့်ကိုမြင်နိုင်မြင်နိုင်အာတော်တရားတွေဖြစ်တဲ့ဝေယောဗราဟ္မဏ်ကြီးဖြစ်နေတာပဲနာကနေတန်ကိုကြားရကြားရအာတော်တရားတွေဖြစ်တဲ့ဘလို့ဖြစ်တော့ဝေယောဗราဟ္မဏ်ကြီးမဖြစ်ဘူးလားဖြစ်ဘယ်ထဲမှာဖြစ်နေတော့ရင်ထဲမှာဖြစ်နေဟုတ်ရဲ့လားဝေယောဗราဟ္မဏ်ကြီးဖြစ်နေတော့ဝေယောဗราဟ္မဏ်ကသူ့ကြည့်ဒီတိုင်းဒီနေမှာလာပြီးတော့ဘယ်နေမလဲတဲ့နော်ဝေယောဗราဟ္မဏ်ချင်းရဘယ်လိုတွေလာဆက်ရမှာလဲ။ဓာတ်တွေလာဆက်ရမယ်။ဘယ်လိုတွေလာဆက်။ဘုန်းတော်ပရိသတ်တွေလည်းမိမိတို့ရဲ့တဏ္ဍာမှာအာသောတရားအဝိဇ္ဇာတဏ္ဍာတရားနှစ်ပါးရှိနေရင်အဲ့ဒီအဝိဇ္ဇာတဏ္ဍာအုပ်ချုပ်တဲ့ကံတွေမလုံဖက်နေနိုင်ပါမလား။မနေနိုင်ဘူး။ဒီလိုမလား။မျက်စိကနေအဆင့်ကိုမြင်တယ်။ သဘောကျမျက်စိကနေအစဉ်ကိုမြင်တယ်တခြားပေါ်မလာမြင်စိတ်ပေါ်မလာအဲ့ဒီမြင်စိတ်ကလေးပေါ်လာလို့အစဉ်ကလေးကိုသဘောကျပြီဆိုတခြားဖြစ်တာလားတဏှာဖြစ်တာလားဩစောစောလန်လန်ဖြစ်တာကတခြားလားဥပါဒလားနောက်တကပြန်ကြည့်ဖို့ကြိုးစားတာကတခြားလားကမ္မဘဝလားဩနော်တဏှာဖြစ်ရင်ဥပါဒဖြစ်တယ်ဥပါဒဖြစ်တော့ကံဖြစ်တာပေါ့ဒီလိုမလားနာဂနေတံကိုကြားတော့ဩတခြားပေါ်လာလားကြားစိတ်တွေပေါ်လာလားကြားစိတ်တွေလားတခြားတရားလားနတရားလားတခြားကိုကြားရလားအတန်ကိုကြားရလားအတန်ကတခြားတရားလားယုတ်တရားလားယုတ်တရားပါပဲဒီလိုမလားဒါပေမဲ့ဘုန်းတော်ပရိသတ်တွေကဒီနတရားဒီယုတ်တရားကိုသဘောမပေါက်တဲ့အခါကျတော့ငါနားထောင်လို့ကောင်းလိုက်တာဆိုတာမလားဘူးလားနားထောင်လို့ကောင်းလိုက်တာဒီတခြားလားတဏှာလားစိတ်ထဲမှာဖြောင်းမရတာဒီတခြားလားဥပါဒလားနောက်တကပြန်နားထောင်ရဖို့ကြိုးစားရသည်တခြားလားကမ္မဘဝလားတဏှာရဲ့ဥပါဒရဲ့ကမ္မဘဝဟုတ်ရဲ့လားတဏှာဥပါဒကတခြားလားအတော်တရားလားကမ္မဘဝကတခြားလားတောက်တွေလားဟောတောက်တွေလားစိုက်ပြီမစိုက်ဘူးလားစိုက်ဒီတော့အတော်တရားရှိရင်ကံနေဖြစ်တယ်လို့ဟုတ်ရဲ့လားအဝိဇ္ဇာတဝအဝိဇ္ဇာကအတော်တရားရှိလေအဝိဇ္ဇာကိုချုပ်တဲ့ကံမပြေဘူးလားဖြစ်ဒေဒီသရတော်တရားရှိတဲ့ဒေဒီဟုတ်ချောတဲ့ကံလေးမပြူဘူးလားပြူကာမတဝဘဝတဝတဲ့တဏှာတွေဖြစ်ရင်လည်းတဏှာဟုတ်ချောတဲ့ကံဘယ်နဲ့လဲမပြောင်းနေလို့ရမလားဒီလိုဆိုတော့အဝိဇ္ဇာဟုတ်ချောတဲ့ကံလေးဖြစ်မယ်ဒေဒီဟုတ်ချောတဲ့ကံလေးဖြစ်မယ်တဏှာဟုတ်ချောတဲ့ကံလေးဖြစ်မယ်အဲ့ဒီကံလေးသိမလဲတခြားလားတောက်တွေလားဘယ်နှမျိုးပါလိဘာတွေတော့အာကုသို့ကံရဲ့ကာမကုသို့ကံရဲ့ရူပကုသို့ကံရဲ့အရဘကုသိုလ်ကံရယ်ဘယ်နှမျိုးလဲ၄မျိုးနော်မကောင်းမှုဒုစရိုက်ပြုလုပ်တာကတခြားလားအကုသိုလ်ကံလားလူဘုံတော်ဘုံလူချမ်းသာနိုင်ချမ်းသာတောင်းတပြီးတော့ပြုလုပ်တဲ့ကာမကုသိုလ်ကံဒီအကုသိုလ်ကံဒီတခြားလားကာမကုသိုလ်ကံလားကာမကုသိုလ်ကံတခြားလားအသောတရားဝင်ချုပ်တဲ့ကံလားကျွန်တော်တကကြတော့မြမဘုံလိုချင်လို့မြမဘုံတောင်းတပြီးတော့ဇန်တရားတွေအားထုတ်ပြန်တော့လည်းပဲရူပကုသိုလ်ကံနဲ့အရူပကုသိုလ်ကံတွေမပြေဘူးလားဖြင့်အရိကံတွေအားလုံးမှဘယ်ကံပဲပြုပြုအဝိဇ္ဇာကိုချုပ်မှုကင်းရလားတဏှာကိုချုပ်မှုကင်းရလားဒိဋ္ဌိကိုချုပ်မှုကင်းရလားအဲဒီတော့မကင်းကြီးသေးပင်လည်းဟောဒီကံစတဲ့တောက်တွေအဝိဇ္ဇာတဏှာတည်းဟူသောပရောင်းမှလာဆိုင်နေတာပဲအဲဒီတော့စိုက်ပြီးဆုံးမတော့ကမ္မဘဝပြည့်စည်ရပါလေတော့ပရိသတ်တွေချုပ်မပြေဘူးလားပြင်းခန္ဓာငါးပါးပြန်မရဘူးလားယဘဝတွေမရဘူးလားယအဲ့ဒီဘဝတွေရပြီဆိုရင်အဲ့ဒီဘဝတွေကဒီတန်းနေမှာလားပူနာသေးနေပြီမှာဖြစ်ပြီးရင်မဖြစ်တတ်တော့ပြတ်တတ်တာပဲဖြစ်ပြီးရင်ပြတ်မှာပဲမွေးပြီးရင်သင်မှာပဲပေါ်ပြီးရင်အဲ့ဒါတခြားလားသရမရဏဒီတော့ဘဝတစ်ခုရလာရင်အဲ့ဒီဘဝတစ်ခုဘာနဲ့အဆုံးသတ်မလဲမေးတော့သရမရဏဆိုတဲ့အကောတ္တဘခွေကြီးနဲ့အဆုံးမသတ်ဘူးလားသတ်အကောတ္တမခွေကြီးနဲ့အဆုံးသတ်တဲ့ဟောရီလေပင်ကြီးလေပင်ကြီးကအများနဲ့လက်ပတ်နေရောပြုလုပ်တာတခြားလားဝင်ရောပရောင်းလားအော်ဘုန်းကြီးတို့ပရိသတ်တွေကခန္ဓာအိမ်ဒီဥသောလေပင်ကြီးတဘွားပြီးတဘွားတဘွားပြီးတဘွားမပြတ်တမ်းလက်ပတ်နေတာလည်းပဲတခြားကြောင့်လက်ပတ်နေတာလားအာသောတရား၄ပါးရှိတော့လားအချင်းချင်းလက်တော့ဘယ်လိုလဲဘယ်လိုပါလဲအဝိဇ္ဇာနဲ့တဏှာဒီလိုမဟုတ်လားဒီတော့အဝိဇ္ဇာတဏှာဒီဥသောအာသောတရား၄ပါးသည်ဟောင်းတော်ပရိသတ်တွေရဲ့ခန္ဓာအိမ်ကြီးကိုတဘွားလာလဲဇာတိသရမရဏနောက်ဘွားလာပြန်တော့လဲဇာတိသရမရဏနောက်ဘွားလာပြန်တော့လဲဇာတိသရမရဏအိုခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲတွေနဲ့အဆုံးသတ်အောင်ဟောဒီခန္ဓာအိမ်ကြီးကိုဖာမတိဆောက်ပေးနေတဲ့လက်တယ်တရားခန်းนี่ဘယ်လိုပါလဲအဝိဇ္ဇာနဲ့တဏ္ဍမူလနဲ့ပြပါပဲဒီလိုမလားဒါကြောင့်ဘုန်းကြီးတို့ပရိသတ်တွေခန္ဓာအရင်းကိုတိဆောက်ပေးနေတာဒီတခြားကတိဆောက်ပေးနေတာလားပရိသတ်သမုပ္ပါဒ်တရားကတိဆောက်ပေးနေတာဘယ်သူလဲလို့မေးလိုက်တော့အဝိဇ္ဇာနဲ့တဏ္ဍာဘယ်လိုပါလဲအကျယ်ချဲလိုက်ရင်တခြားလားအသောတရား၄ပါးလားအေးအဲ့ဒီတော့အသောတရား၄ပါးလက်ခံထားမယ်ဆိုဒီခန္ဓာရင်ဘယ်တော့မှမပြတ်ဘူးဟောရလားပရိသတ်သမုပ္ပါဒ်သံဃာကြီးမလဲဘူးလားလဲနေမှာလဲနေမှာပဲဒီတော့ဟောဒီခန္ဓာပရိစ္ဆသမုပ္ပါဒ်သံဃာကြီးအလေရက်ချင်ပါတယ်ဆိုရင်တခြားတတ်ရမှာလားအာလောတရားတတ်ရမှာအာလောတရားကဘယ်နှပါတော့ဘာတွေတော့ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝဘယ်နှပါပါလဲ ကာမတဝဒရာတခြားလားတဏှာလားဘယ်ပေါ်မှာตายရတဲ့တဏှာလဲအာယုံ၅ပါးကာမဂုဏ်တရားပေါ်မှာตายရတဲ့တဏှာဒီလိုမလားဘဝတဝဒရာလည်းတခြားလားတဏှာလားဘယ်ပေါ်မှာဖြစ်တဲ့တဏှာလဲဘဝပေါ်မှာဖြစ်တဲ့တဏှာဒိဋ္ဌတဝဒရာတခြားလားဒိဋ္ဌိလားတခြားသဘောနဲ့ဖြစ်တဲ့ဒိဋ္ဌိလားအမြင်မှားတဲ့ဒိဋ္ဌိလားအဝိဇ္ဇာတဝသဘောတရားတခြားတရားလားအဝိဇ္ဇာတရားလားတခြားသဘောလားမသိတဲ့သဘောလားအရိယသောတရား၄ပါးကိုမသိအောင်မတတ်ဖဲနဲ့ပရိစ္ဆသမုပ္ပါဒ်သံဃာကြီးအလဲရပ်ပါမရပ်ဘူးဒီတော့ပရိစ္ဆသမုပ္ပါဒ်သံဃာကြီးအလဲရပ်စေခြင်းပါလေဆိုရင်ဟောရိယသောတရား၄ပါးကိုသိအောင်တတ်ရမှာပဲဒီလိုမလားအဲဒီလိုသိအောင်တတ်တာတခြားရှုတတ်ရမလားခန္ဓာရှုတတ်ရမလားဘာဖြစ်လို့တော့မေးတော့ဟောရီအာတော်တရား၄ပါးသိဒီချာမှမိပေါ်တာလားခန္ဓာမှမိပေါ်တာလားခန္ဓာကနံပါတ်၄ကွယ်ပေါ်အာတော်တရားကနံပါတ်၃ကွယ်မလားဒီလိုမလားနံပါတ်၃ကွယ်ဖြစ်တဲ့အာတော်တရားသိအောင်တတ်ချင်ပါတယ်ဆိုရင်နံပါတ်၄ကွယ်ဖြစ်တဲ့ပြိဿုပ္ပန်ခန္ဓာကိုမြင်အောင်ကြည်ပြိဿုပ္ပန်ခန္ဓာမြင်အောင်ကြည်လိုက်တဲ့အခါတော့ခန္ဓာဘယ်အချိန်မှပေါ်တယ်လဲမေးရင်အာယုံဓာတ်တိုက်တဲ့အချိန်မှပေါ်ဘယ်အချိန်မှပေါ်တော့အာယုန်တော်ရတဲ့အချိန်မှာခန္ဓာစိတ်ခန္ဓာမှန်နေမပေါ်ဘူးလားပေါ့ခန္ဓာဘယ်နှပါးပေါ်လဲ၅ပါးအဲ့ဒီပေါ်လာတဲ့ခန္ဓာကလည်းဒိဋ္ဌခန္ဓာရှိတယ်နာဂခန္ဓာရှိတယ်ပြိဿုပ္ပါခန္ဓာရှိတယ်ဘယ်ခန္ဓာကြည့်ပြီးတော့တတ်ရမှာလဲပြိဿုပ္ပါခန္ဓာကဘယ်ခန္ဓာတွေပါလဲအကုအကြောင်းတိုက်ဆိုင်လို့အကုပေါ်တဲ့ခန္ဓာပြန်ပြောစမ်းအကုအကြောင်းတိုက်ဆိုင်လို့အကုပေါ်တဲ့ခန္ဓာတွေပါခန္ဓာတော့အကုမျက်စိကနေမြင်လိုက်တဲ့မျက်စိမပေါ်ဘူးလားအဲ့ဒါဘာခန္ဓာလဲအခုနာကနေတန်ကိုကြားတယ်ကြားစိတ်မပေါ်ဘူးလားအဲ့ဒါဒီဘာခန္ဓာတော့နာစိတ်ခန္ဓာစားစိတ်ခန္ဓာရတာကောင်းစိတ်ခန္ဓာတွေးစိတ်ခန္ဓာဒီလိုမလားအခုတွေးလိုက်တယ်တွေးစိတ်ကလေးမပေါ်ဘူးလားအဲ့ဒါဒီဘာခန္ဓာတော့အဲ့ဒီပြစ္ဆောဘာခန္ဓာကိုမေ့အောင်ကြည့်ဟောရလားလွန်သွားတဲ့တိခန္ဓာလားမကြည့်နဲ့ကြည့်လို့ရပါမလားဘာဖြစ်လို့တော့ပြဲသွားပြီမရှိတော့ဘူးနော်အနာဂတ်ခန္ဓာလမ်းမကြည့်နဲ့ရပါမလားဘာဖြစ်လို့တော့မပေါ်သေးဘူးဟောရလားဒီတော့ကြည့်လို့ရတာဘယ်ခန္ဓာမှရတော့ပြိဿုပ္ပါခန္ဓာဆိုတာဘယ်ခန္ဓာတော့အခုကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာပြန်ပြောစမ်းဘာနဲ့ကြည့်မလဲဉာဏ်နဲ့ကြည့်ဉာဏ်နဲ့ကြည့်တော့ဉာဏ်ကြီးတစ်ပါးလည်းကြည့်လို့ရမလားမရသေးဘူးနော်ပရမသောခန္ဓာပေါ်တာသိအောင်လို့ခန္ဓာပေါ်တာသိအောင်လို့ဆိုတာတခြားနဲ့လောရမလားတတိသမารီနဲ့လောရတတိသမารီလေးနဲ့လုံးတော့ဉာဏ်ကတော့ကတ်ပြီးတော့မပါဘူးလားပါတတိသမารီထေချားနေတဲ့အချိန်မှာဉာဏ်ကနောက်လိုက်ပေါ့ဒီလိုမလားခန္ဓာပေါ်တာကြည့်တာကတတိသမารီသမารီမဲ့ခင်သုံးပါအဲ့ဒီအချိန်မှာဉာဏ်တော့မပါဘူးလားပါလားတိုးတော့ဉာဏ်ကနောက်လိုက်ဒီလိုမလားအေးကြည့်လိုက်တဲ့အခါကျတော့မြင်စိတ်ပေါ်တယ်ဟောတာမြင်စိတ်ပဲဒါနတရားလေးပဲသူကမြင်ပြီးတော့ဖြစ်သူကမြင်ပြီးတော့ဖြစ်နေတာကယုတ်တရားယုတ်တရားနဲ့နတရားပေါ်နေတာပဲငါမြင်တာမဟုတ်ဘူးအော်ဒါလေးကအစင်းလေးပဲပုဂ္ဂိုလ်တ attva မြင်တာမဟုတ်ဘူးသာမြင်တာမဟုတ်ဘူးသမီးမြင်တာမဟုတ်ဘူးဟောခန္ဓာစိတ်တွေမတွေ့ရဘူးလားတွေ့ရခန္ဓာစိတ်ကလေးကိုမြင်ပြီဖြစ်သဘောပြက်သဘောလေးကိုမြင်ပြီဆိုတော့အဲ့ဒါတခြားလားပညာလားပညာဖြစ်တော့တတိနဲ့သမารိကနောက်လိုက်ပေါ့ဒီလိုမလားတတိသမารိဖြစ်တော့ကဘယ်လိုကနောက်လိုက်တော့ပညာကနောက်လိုက်ပညာလေးပေါ်လာတော့ဘယ်လိုကနောက်လိုက်တော့အားလုံးပေါ်လိုက်တော့မဂ္ဂင်ဘယ်နှပါးလဲမဂ္ဂင်၅ပါးနဲ့ကြည့်လိုက်တော့ယုတ်တရားကိုလည်းယုတ်တရားမှသိသွားပြီ။နတ်တရားကိုလည်းသိသွားပြီနော်။သိသွားပြီဆိုတော့ကအဝိဇ္ဇာသူဆိုတဲ့အာတော်တရားပွားနိုင်လေရဲ့လား။မသိဘူးလားသိသွားလား။အရင်လဲတော့အဖျားပါဖြစ်တော့ချင်းဖြစ်တယ်ဆိုတာလို့နော်။အဝိဇ္ဇာတဝဆိုတဲ့အာတော်တရားမသိမှုဆိုတဲ့အဝိဇ္ဇာတရားကင်းသွားပြီဆိုမှတော့ဒိဋ္ဌိကိုလာနိုင်ပါအောင်မလား။ပုဂ္ဂိုလ်တတ္တဝါတွေအမြင်မပြောင်းဘူးလားပြောင်းသွားလား။ဘာတော်တရားကင်းသွားတော့ဒိဋ္ဌာတဝါအော်ဖြစ်ပြည့်ပြတ်တဲ့သဘောပါပဲဆိုတော့တာယာဝေယျာများရှိသေးလားကာမတဏှာလေးကမกินဘူးလားကာမတဝกินသွားပြီဒီလိုမလားအဲဒီတော့ဟောရိဘဝကြီးဟောရိခန္ဓာကြီးအော်ပြန်ပြီးတော့ဖြစ်ကျင်တဲ့စိတ်တွေများပေါ်သေးရလားတခြားကြောင့်လားမှန်တယ်မြင်သွားလို့လားဟောရိခန္ဓာကြီးတခြားခန္ဓာကြီးလားဒုက္ခသစ္စာခန္ဓာကြီးလားဒုက္ခသစ္စာခန္ဓာကြီးပါပဲလို့သဘောပေါက်သွားတော့ပြန်ဖြစ်ကျင်တဲ့စိတ်တွေမပေါ်တော့ဘူးတဲ့ဘဝတဝါလေးမกินမလားกินပါလားအဲဒီလိုအတော်တရားกินပါပြီဆိုရင်ဘုန်းတော်ပရိသတ်တွေတဏှာကိုချုပ်တဲ့ကံလည်းမရှိတော့ဘူးဒိဋ္ဌိကိုချုပ်တဲ့ကံလည်းမရှိတော့ဘူးအဝိဇ္ဇာကိုချုပ်တဲ့ကံလည်းမရှိတော့ဘူး အဲဘာဟုတ်ချုပ်တဲ့ကံမဲရှိတော့မလဲညာဟုတ်ချုပ်တဲ့ကံဘာဟုတ်ချုပ်တဲ့ကံတော့ညာဟုတ်ချုပ်တဲ့ကံကဇာတိကျိုးပင်မာလားနိဗ္ဗာန်ကျိုးပင်မာလားအဲတဏမာနတဏဒိဋ္ဌိအဝိဇ္ဇာဟုတ်ချုပ်တဲ့ကံကဘာကျိုးပင်မလဲခန္ဓာဆိုတဲ့ဇာတိကျိုးပင်မယ်ဒီလိုမလားအခုညာဟုတ်ချုပ်တဲ့ကံကဘာကျိုးပင်မလဲကံကတော့ကျိုးပေးတာမဟုတ်ဘူးဉာဏ်ကကျိုးပေးသွားတာဒီလိုမလားဉာဏ်ကကျိုးပေးသွားတာတခြားလားနိဗ္ဗာန်နိဗ္ဗာန်ရသွားမယ်ဆိုခန္ဓာကြီးပြန်ဖြစ်အောင်မလားခန္ဓာဆိုတဲ့တဏ္ဍာကြီးလည်းမရဘူးလားရပ်ရပ်သွားပါလိမ့်မယ်ဒီလိုမလားဒါကြောင့်ပရိစ္ဆသမုပ္ပါဒ်တဏ္ဍာကြီးအလေရက်ချင်ပါလေဆိုရင်တခြားတတ်ရမလားအာသောတရားတတ်ရမလားအဲဒါကြောင့်အာသောတရားပြောင်းတတ်ပြီးတော့ခန္ဓာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်ကဲလာစီလို့သာဓုပေါ်တော့ကြအောင်စို့အေးကျမ်းမှချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလတဖွဲ့တင့်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်တော့သာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။